Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှိမြတ်မြား View American တမ်းမြန်မာပိုင်းအစီအစဉ်က2015ခုနှစ်ဇန်နဝါရီလ2ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီဖြစ်ပါတယ်။ Line 2 meter 32 40နဲ့ 48 တို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာ။ကျွန်တော်ကဆမ်မူဝီပါအခုမနက်ခင်းအတွက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာနှစ်သစ်မနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါအာဖဂန်နစ္စတန်ကမင်္ဂလာပွဲတစ်ခုကိုထိမှန်ပြီးလူသေရတဲ့ဒုံးကျည်ကိုစစ်တပ်ကပစ်တာလားဆိုတာစုံစမ်းနေပါတယ်အေရှာလေရင်ပြက်ရှာဖွေရေးလုပ်ငန်းဟာယာတိဝရုဆိုးရွားတာကြောင့်ခက်ခဲနေပါတယ်ကမ္ဘာရေနံစင်းလုံးဟာ2014နှစ်ကုန်မှာ6နှစ်အတွင်းအနေဆုံးထိကျသွားပါတယ်ဒီသတင်းတွေပြင်တခြားစိတ်ဝင်စားပွဲသတင်းတွေကိုလည်းကြီးညာဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေကျညာအပြီးမှာနားဆင်ရမယ့်အထဲမှာဆိုရင်တော
့讓所有的人民免於飢寒的煎熬讓所有的家庭
တိယုတ်တမရာရှီချင်းပင်ရဲ့နှစ်တကူမိန်ကွန်းအမှားစကားဖြစ်ပါရခင်ဗျာသတင်းလော်ရီတိဆက်တဲ့ခါမှာနားဆင်ကြပါလိမ့်မယ်ဒါပြင်လက်ပတောင်းတောင်ကျင်းနီစီမံကိန်းအတွက်လေယာဉ်မြေတွေကိုခြံစည်းရုတ်ခတ်တည်ယူရတဲ့ပတ်သက်ပြီးတော့စန့်ကျင်ကောက်ဝဲနဲ့ဒဏ်ရာနဲ့တည်ဆုံးခဲ့ရတဲ့မိုးချိုးပြင်ရွာသူဒေါ်ခင်ဝင်းရဲ့အမှုနဲ့ပတ်သက်ပြီးတော့တက်တီတွေကိုအမျိုးသားလူ့ခွင့်ရေးကော်မရှင်ကစစ်ဆေးနေပြီဆိုတဲ့အကြောင်းနောက်ပြီးတော့2015ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပမဲ့အချိန်ကာလပိုင်းခြားသတ်မှတ်ချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ကြေညာလိုက်တဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရမှာပါဒုတိယပိုင်းမှာဆိုလို့ရှိရင်တော့အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ထုတ်လွှင့်နေကြကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာစတဲ့ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာဟူဒူးနေနောင်ပိုင်းကမင်္ဂလာပွဲတစ်ခုကိုထိမှန်ပြီးလူ26ဦးထဲမှနေတည်ဆုံသွားရတဲ့ဒုံးကျည်ကိုစစ်သားတွေကပစ်လိုက်တာလားဆိုတာစုံစမ်းစစ်ဆေးနေပါတယ်။တောင်ပိုင်းဟယ်မန်ရက်မှာဖြစ်ခဲ့တဲ့ဖြည့်ရှင်းမပြနိုင်သေးတဲ့အရိတက်ခဲမှုကြောင့်နောက်ထပ်လူဒါဇင်ပေါင်းများစွာလည်းဒဏ်ရာသွားပါတယ်။ဒုံးကျည်ကိုနှီးမှရှိတဲ့ကြီးတက်စစ်စင်ရေးကိတ်ကနေပြစ်လွတ်လိုက်တာလို့ရက်တပ်ဖွဲ့ကယူဆထားပါတယ်။ပေဆုံးဒဏ်ရာရသူအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။တာလီဘန်လက်နက်ကန်တွေကိုတိုက်ခိုက်နေတဲ့အမေရိကန်နဲ့မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့တို့ရဲ့73နှစ်ကြာစစ်ဆင်ရေးလုပ်ငန်းတွေတရားဝင်အဆုံးသတ်သွားပြီးတဲ့နောက်နိုင်ငံလုံခြုံရေးကိုအာဖဂန်တပ်ဖွဲ့တွေကအပြည့်အဝတာဝန်ယူနေရတာပါသူနိုင်ငံထဲမှာဂျာဂန်စစ်ပွဲတစ်ခုဖြစ်တာမျိုးလက်ခံမှာမဟုတ်ဘူးလို့သမ္မတအက်ရက်ဂါနီကကြေညာပေးနေမှာပြောပါတယ်2009ခုနှစ်မှာစပြီးမှတ်တမ်းတင်ခဲ့ကြတဲ့ကဆိုရင်2014ခုနှစ်ဟာအာဖဂန်နစ္စတန်မှာရသားတည်ဆုံမှုအရေးအတွက်အများဆုံးနှစ်ဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်တိုက်ခိုက်မှုတွေရဲ့85ရာခိုင်နှုန်းဟာစစ်သွေးကြွတွေရဲ့လက်ချက်ဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်
ပါကစ္စတန်နေဆက်လုံခြုံရေးအရာရှိနှစ်ဦးကိုအိန္ဒိယကခြုံခိုတိုက်ခိုက်ပြီးတပ်ဖြတ်ပစ်တယ်လို့ပါကစ္စတန်ဘက်ကဆွဆွဲလိုက်ပါတယ်။အသက်ခံရသူနှစ်ဦးဟာအိန္ဒိယနေဆက်လုံခြုံရေးအရာရှိတွေရဲ့ဖိတ်ကြားချက်နဲ့ကက်ရှမီးယားမှာပုံမှန်ဆွေးနွေးပွဲတက်ဖို့တောင်းရောက်သူတွေဖြစ်ကြောင်းလည်းပြောပါတယ်။တိုက်ခိုက်မှုဟာပါကစ္စတန်အရှေ့ဘက်လာဟိုးမြို့နယ်မှာဗိုလ်တပ်ဖွဲ့နဲ့ညံနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးပါကစ္စတန်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ကြောင်းအကြီးအကဲအိန္ဒိယတန်တမန်ကိုဆင့်ခေါ်ပြောကြားခဲ့တယ်လို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တေဆုံသွားသူနှစ်ဦးကအလံဖြူကိုကင်ပြီးတောင်းရောက်နေတော့ခြုံခိုတိုက်တာခံရတာမို့ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပြီးဒီပစ်ခတ်မှုကိုစုံစမ်းစစ်ဆေးပေးဖို့နဲ့တာဝန်ရှိသူတွေကိုအရေးယူပြီးတောင်းဆိုလိုက်ပါတယ်။အိန္ဒိယအစိုးရဘက်ကတော့ဒီခင်းဖြစ်ပွားမှုကိုပါကစ္စတန်ဘက်ကလည်းမရှုမြင်ပါဘူး။ပါကစ္စတန်တပ်တွေရဲ့ပစ်ခတ်မှုဟာကက်ရှမီးယားမှာရှိတဲ့သဘုံတွေကိုအိန္ဒိယနယ်ကြားဆောင်စခန်းတရားစင်ကျော်လောက်ကိုပိတ်မှတ်ထားပြီးတိုက်ခိုက်ဖို့အတွက်မီးစိမ်းပြတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။ပါကစ္စတန်ဘက်ကတော့ဒီဆွဆွဲမှုကိုညှင်းဆိုပါတယ်။ပစ်ခတ်မှုဟာချက်တပရင်းနဲ့မနက်ခင်းထိဆက်လက်ဖြစ်ပွားခဲ့ပြီးနောက်ထပ်စစ်သားတို့လည်းဒဏ်ရာရခဲ့တာပါ။ကက်ရှမီးယားဒေသကိုအိန္ဒိယကရောပါကစ္စတန်ကပါပိုင်ဆိုင်ကြောင်းကြေညာနေတာဖြစ်ပြီး1948ခုနှစ်ဗြိတိသျှလက်အောက်ကလွတ်လပ်ရေးရခဲ့ခြင်းကစပြီးအဲ့ဒီဒေသကိုပိုင်ဆိုင်နိုင်မှုအတွက်စစ်ပွဲဆင်နွှဲနေတာနှစ်ကြိမ်ရှိပြီဖြစ်ပါတယ်။
ကြကြသွားတဲ့အေးရှာလီကြောင်းလိုင်းခီးတဲ့ရင်ချက်လီရင်ကိုရှာဖွေရေးနှစ်ဆန်းတရနေ့ကလုပ်ငန်းတွေဟာဆိုးရွားတဲ့ရာသီဥတုကြောင့်အဟန့်အတားဖြစ်ရပါတယ်။တည်ဆုံးသူတွေနဲ့လေရင်ပစ္စည်းအပိုင်းအစတွေကိုရှာဖွေတဲ့ရဟတ်ရင်တွေဟာမိုးပြင်းထန်ရွာပြီးလေပြင်းလိုက်တာကြောင့်မထွက်နိုင်ကြပါဘူး။အဓိကကြတဲ့လေရင်မောင်းခန်းအတန်ဖန်းဆက်နဲ့လေရင်ပြန်သမှုမှတ်တမ်းနဲ့ဆက်တွေကိုဂျာဗာပင်လယ်အောက်ကနေရှာတွေ့ဖို့သတင်းတစ်ပတ်ထဲမှာနေကြမယ်လို့အင်ဒိုနီးရှားတာဝန်ရှိသူတူကပြောထားပါတယ်။အတန်လိုင်းလွတ်ရှာဖွေတဲ့ဆိုနာဂရိယာကနေတည်ထားတဲ့ကြီးမားမဲနဲ့တဲ့အရာတစ်ခုကို68ပေကျော်ကနေပေ130ကျော်ထိအနက်ရှိတဲ့ပင်လယ်ကျမ်းမြေမှာရှာဖွေဖို့အင်ဒိုနီးရှားရင်ကုန်သမား48ယောက်ပါအဖွဲ့တစ်ဖွဲ့ဟာအစဉ်အသင်းစောင့်နေကြပါတယ်။အဲ့ဒီအရာဝတ္ထုဟာတနင်္လာနေ့ကမုန်တိုင်းတွင်ပြက်ကျသွားတဲ့အဲအေးရှားဂျက်လီရင်ရဲ့အပျက်စီးအပိုင်းအစဖြစ်နိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။ခီးတဲ့နယ်လေရင်မူတန်း162ဦးပါသွားတဲ့ Airbus A320 လေရင်ပြက်ကျသွားရာဘော်နီယိုကျွန်းဤဂျာဗာပင်လယ်တွေကနေအလောင်းကိုလောင်းအပျက်စီးအပိုင်းအစတွေခီးဆောင်လက်ဆွဲတက်တာတလုံးအရေးပေါ်ဆင်းနာမှာသုံးတဲ့လေကားတစ်ခုနဲ့အသက်ကြီးအင်ဂျင်တစ်ထည်တို့ကိုပြန်ရထားပြီးပါပြီ။
နေသိကူအချိုနေကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်နာကဆင်းရဲသားတွေနေထိုင်ရာမြို့ကလေးမှာမီးလောင်မှုဖြစ်ပွားခဲ့ပြီးလူနှစ်ဦးတည်းမနေသေးဆုံးခဲ့ရတယ်လို့အများအပြားဒဏ်ရာရခဲ့တာဟာမောင်ခိုမီးရှူးမီးပန်းတွေကြောင့်လို့သံသယဖြစ်နေကြပါတယ်။ဆင်ချေဖုံးကွီဆောင်းမြို့ကလေးဟာဆင်းရဲသားတွေနေထိုင်ရာနေရာဖြစ်ပြီးကျင်းမြောင်းတဲ့လမ်းတွေကြားမီးတပ်ကဝင်ဖို့အခက်အခဲရှိနေတာမို့ရာနဲ့ချီတဲ့အိမ်တွေမီးလောင်ကျွမ်းနေတာကိုမငြိမ်းသက်နိုင်မဲ့ဖြစ်ရတယ်လို့မီးတပ်တပ်ဖွဲ့ဝင်တွေကကြေညာပြီးနေမှာပြောပါတယ်။ပျို့ပြက်နေတဲ့အဆောက်အဦတွေတဲကပြန်ရှာရတဲ့အလောင်းကအနည်းဆုံး2လောင်းရှိတယ်လို့ဆိုပါတယ်။လေပြင်းတိုက်ခတ်နေပြီးခရင်ခန့်ကဆောက်မထားတဲ့အိမ်တွေကြောင့်မီးကအမြန်ပြန့်သွားတာမို့ဒေသခံတွေမီးလို့ရထွက်ပြေးခဲ့ကြတာပါ။မီးတပ်သမားတူကတော့ချက်ပြုတ်ရမှာသုံးဆွဲတဲ့ဓာတ်ငွေဘူးတဘူးပောက်ကွဲမှုကြောင့်လက်ချောင်းအတော်များများပြတ်သွားခဲ့ရပါတယ်။မီးဘလို့စတင်လောင်ကျွမ်းနေဆိုတာအခုထိမသိရသေးပေမဲ့နှစ်ကူးအားလိုက်ရဲ့ပွဲတော်အတွက်မီးရှူးမီးပန်းတွေဖောက်ရောက်ကနေစတင်လာဖြစ်မယ်လို့အာဏာပိုင်တွေကခန့်မှန်းပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ဆင်းရဲသားတွေနေထိုင်ရာရပ်ကွက်တွေမှာတိမ်နဲ့တိမ်တိုက်ကပ်နေတယ်လို့ဈေးပေါ်တဲ့ပစ္စည်းတွေနဲ့ဖြစ်တယ်လို့ဆောက်ကြတာမို့မီးအန်ဒီဟာတိတ်ကိုဆွေးညာတဲ့အနေအထားမှာရှိနေတာပ
ါ UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618 9နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ VOE ကနေတောက်ကြံနေမနေ့ဖက်နောက်ဆုံးသတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ဘိုင်ကာခရီးရန်ဖျားကြောင်တစ်ခုဝင်ပေါက်မှာဘုံဖောက်ခွဲသူတူကသူ့ကိုယ်သူအသေးခံဖောက်ခွဲလိုက်တာကြောင့်နှစ်ဆန်းတရက်နေဝပြုစုတောင်းပွဲပြစီသွားပါတယ်။ကွန်ဘီမြို့မှာကြာသပတေးနေ့ကဖြစ်တဲ့ဖောက်ခွဲမှုမှာလူတယောက်မှအသက်မသေပေမဲ့အများအပြားဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အသေးခံဘုံခွဲသူဖျားကြောင်တဲ့မဝင်နိုင်အောင်လူညိုကြီးစောင့်တွေကဟန်တားလိုက်တာပါ။ဒီတိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်အဖွဲ့ကမှမကြေညာသေးပါဘူး။စစ်တပ်တန်လျာတခုကိုဗိုလ်ဒူးနေကအသေးခံဘုံဖောက်ခွဲသူတူတိုက်ခိုက်ခဲ့တဲ့ကွန်ဘီပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဇတိုက်ဖြစ်နေတဲ့အထက်အခုဖြစ်ရဟာနောက်ဆုံးထပ်ဖြစ်တာပါ။ဒီဇင်ဘာလ20ရက်ကကွန်ဘီမြို့ပတ်စကားကိတ်တခုမှာဘုံတလုံးပောက်ခွဲတာကြောင့်လူ20ထက်မနည်းသေဆုံးပြီးနောက်ထပ်21ယောက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုကိုဘယ်သူကကြိုးကင်စီစဉ်နေဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့အစ္စလာမ်ဆွေးရောက်ဖွဲ့ဘူဂူဟာရမ်အဖွဲ့ကတော့နိုင်ဂျီးရီးယားမြောက်ပိုင်းမှာအစ္စလာမ်နိုင်ငံတစ်ခုထူထောင်မှုရည်ရွယ်ချက်နဲ့အရက်သားတွေကိုပြစ်မှတ်ထားပြီးအကြိမ်ပေါင်းများစွာတိုက်ခိုက်မှုပါတယ
်။ပြည်ရင်းစစ်ဖြစ်ပွားနေတဲ့ Syrian စစ်မြေပြင်ကို Syrian သမ္မတ Bashar al-Assad ကိုရင်ရှာရှာပပသွားရောက်ခဲ့ပါတယ်။နေ့တကူအကြိုနေ့က Damascus မြို့ပြင်မှာရှိတဲ့သူ့ရဲ့တပ်သားတွေစီကိုသွားရောက်ခဲ့တာပါ။မြို့ပြင်ကဂျိုဘာရက်ကွက်မှာသူ့စစ်သားတွေနဲ့ဗဟုသုနှစ်ညစာအတူဆားနေတာကိုနိုင်ငံတော်ရုပ်တံကပြသခဲ့ပါတယ်။အဲ့ဒီနေရာဟာမကြာခင်လတွေအတွင်း Syria တပ်တွေနဲ့တိုက်ခိုက်တွေတိုက်ခိုက်ရေးသမားတွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့နေရာဖြစ်ပါတယ်။ Mr. Assad ကသူ့စစ်သားတွေကိုပွေ့ဖက်နှုတ်ဆက်ပြီးနိုင်ငံကိုကာကွယ်နေသူတွေဖြစ်နေဂုံပြုချီးကျူးနေတာကိုပြသခဲ့တာပါ။ Syria တပ်တွေက2013ခုနှစ်ကစပြီးတပုံတွေနဲ့တိုက်ခိုက်နေတာဖြစ်ပြီး Damascus မြို့ပြင်မှာတိုက်ပွဲတွေကိုဆက်လက်ဆင်နွှဲနေတာပါ။ Syria နိုင်ငံမှာ2011ခုနှစ် March လတုန်းကသမ္မတ Assad ကိုဆန့်ကျင်ပြီးငြင်းငြင်းချင်းချင်းဆန္ဒပြမှုတွေနဲ့စတင်ခဲ့တာဖြစ်ပေမဲ့တနိုင်ငံလုံးကိုလှင်လင်းမြန်မြန်ပြန့်နှံ့သွားပြီးပြည်ရင်းစစ်အနေအထားကိုရောက်သွားခဲ့ရတာမို့အခုထိဆိုလူပေါင်း2,000လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်
။အီရတ်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းအရက်သားနဲ့လူညုံရေးဝန်ထမ်း1,000ခွဲကျော်သေဆုံးခဲ့ရတယ်ဆိုတာအစိုးရကိန်းဂဏန်းတွေကပြနေတာကြောင့်ဒါဟာဖြင့်2009ခုနှစ်ကလေးကဆိုရင်အသေးပြောက်အများဆုံးနှစ်ဖြစ်ပါတယ်။ဂျမားရေးပြည်ထရေးနဲ့ကာဝေးဝန်ကြီးဌာနတွေပူးတွဲပြုစုထားတဲ့ကိန်းဂဏန်းအရသေဆုံးသူအစုအတွက်ဟာ 15,538 ဦးရှိပါတယ်။ဆွန်နီရှီယာခိုင်ခနာကွယ်တိုက်ခိုက်မှုတွေအမြင့်ဆုံးဖြစ်တဲ့2009ခုနှစ်ကသေဆုံးသူ 18,956 ဦးရှိတာပါ2013ခုနှစ်ကသေဆုံးသူအရေအတွက် 6,522 ဦးရှိတာမို့ပြီးခဲ့တဲ့နှစ်တွင်သေဆုံးသူဟာနှစ်ဆကျော်ပိုများပါတယ်အီရက်ကကြံဖက်တိုက်ခိုက်မှုတွေကိုစောင့်ကြည့်လာတဲ့ပြည်ထောင်ချေဆိုင် Iraq Body Count တီးခြားလွတ်လပ်တဲ့အဖွဲ့ကထုတ်ပြန်တဲ့2014ခုသေဆုံးသူအရေအတွက်ကပိုများပြီး 18,093 ဦးရှိပါတယ်ခိုင်ခနာကွယ်တိုက်ခိုက်မှုတွေနဲ့ IS အစွန်ရောက်အဖွဲ့ရဲ့လက်ချက်ကြောင့်တည်ဆုံသူအရေအတွက်အခုလောက်ထိတိုးလာတာပါ IS အစွန်ရောက်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်2014ခုနှစ်ဟာအီရတ်နိုင်ငံသားတွေအတွက်အခက်အခဲဆုံးနဲ့အနာကျင်ရဆုံးနှစ်တစ်နှစ်ဖြစ်တယ်လို့အီရတ်ဝန်ကြီးချုပ် Haider al-Abadi ကနှစ်သစ်ကူမိန်ခွန်းထဲမှာထည့်ပြောသွားပါတယ် IS Islam အစွန်ရောက်အဖွဲ့ဟာအခုဆိုရင်အီရတ်ပြည်နယ်၅ခုကဒေသအများအပြားကိုထိန်းချုပ်ထားပြီးဖြစ်ပါတယ်2008ခုနှစ်မှာဗန်နံဝေကြီးအကြက်တဲစိုက်ခဲ့ကြတဲ့ကဆိုရင်ကမ္ဘာရေနံစင်းလုံးဟာပြီးခဲ့တဲ့နှစ်အတွင်းအနိုင်ဆုံးအထိကျသွားပါပြီ2014ခုနှစ်အကုန်ဈေးကွက်တွေပိတ်ချိန်မှာနိုင်ငံတကာရေနံစင်းနှုန်းစံသတ်မှတ်ချက်ဖြစ်တဲ့မြောက်ပင်လယ်က Brent ရေနံစင်းစင်းနှုန်းနဲ့အမေရိကန်ပြည်တော်စုမှထုတ်ယူတဲ့ West Texas Intermediate ရေနံစင်းနှုန်းတွေဟာပြီးခဲ့တဲ့နှစ်အတွင်း45ရာခိုင်နှုန်းကျော်ကျသွားပါတယ်ဈေးထိုးကျသွားတဲ့အာလူမီဘတ်ဟာဇွန်လကလေးကစတာဖြစ်ပြီးအဲ့ဒီအချိန်ကရေနံတစ်စီးကိုဒေါ်လာ100ကျော်ဈေးရှိတာပါနှစ်ကုန်ချိန်မှာတော့ Brent ရေနံစင်းတစ်စီးကို $58.33 နဲ့အမေရိကန်ရေနံစင်းတစ်စီးကို $53.29 ပဲရှိပါတော့တယ် ရေနံစည်းတွေအဲ့လောက်ထိုးကျသွားတာဟာအကြောင်းမျိုးကြောင့်ကမ္ဘာစည်းကွက်ထဲမှာရေနံအမြောက်များဝင်လာတာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အမေရိကန်ပြည်တော်စုနဲ့ကနေဒါနိုင်ငံတွေကရေနံပိုတိုးခဲ့ကြပြီးဒဇယ်တစ်ပိုင်းအပြင်တော့အရင်ကထိုးလို့မရတဲ့ရေနံစည်းတွေကိုနီးပညာအသစ်နဲ့ထိုးယူလာနိုင်တာကလည်းအကြောင်းဖြစ်ပါတယ်။အမေရိကန်ရဲ့ရေနံထိုးလို့မှုဟာတနည်းကိုစီပေါင်း6000တိရှိခဲ့ပြီးဒါဟာနှစ်30ကျော်အတွင်းအမြင့်ဆုံးဖြစ်ပါတယ်။အမေရိကန်ပြည်တော်စုပြည်နယ်အများပြားမှာအနေဆုံးလုခလာစာသမတ်ချက်ဆိုင်ရာဥပဒေအသစ်တွေနှစ်စန်းတရက်နေ့ကစပြီးအသက်ဝင်ပြီဖြစ်တာကြောင့်နိုင်ငံတော်ဝန်ကဝင်ငွေနဲ့အလို့သမားနှစ်တသမ၄သန်းလောက်ရဲ့တနာယီလုခလာစာတွေတိုးသွားပါတယ်။တနိုင်ငံလုံးရဲ့အနေဆုံးလုခလာစာသမတ်ချက်ကတနာယီကို9.25ဒေါ်လာဖြစ်တာကြောင့်တစ်နှစ်ဝင်ငွေ15,080ဒေါ်လာရတဲ့သဘောပါပဲ။ဒါပေမဲ့လည်းနိုင်ငံရဲ့ပြည်နယ်90တဲက20နဲ့မြို့တော်ဝါရှင်တန်ဒီစီတို့မှာမကြသေးခင်လတွေအတွင်းဥပဒေအသစ်တွေပြဋ္ဌာန်းတာကြောင့်တနာယီကို10ဒေါ်လာနှစ်စဉ်ဝင်ငွေ16,640ဒေါ်လာအထိရသွားပါပြီခင်ဗျာ။
Direct from Washington, the voice of America, VOA. Now, so yeah, I'm going to go to the next one. 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 Toda Shima, Kamiya. I'm going to go to the next one. Zanwaila, Nyeni. နနခင်းကိုရောက်ပြီးဆိုပေမဲ့ကမ္ဘာအနောက်ချမ်းမှာဆိုရင်တော့နှစ်တကူကာလဇန်နဝါရီလ1ရက်နေ့ပဲရှိပါသေးတယ်။2015ခုနှစ်ကိုကူးပြောင်းသွားတဲ့နှစ်တကူအခါသမယကိုကမ္ဘာအနှံ့မှာမီရှူမီပန်းနေပစ်ပေါက်တချင်းနေဆိုကြကာကွယ်ဝဲတပင်းတွေနဲ့မြူးမြူးကြွကြွကျူစုခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့မကြသေးခင်ကမုန်တိုင်းနဲ့တူးခဲ့တဲ့ Air Asia ခီးတယ်လေးရင်ပြစ်ကျခဲ့တဲ့ဖြစ်ရကြောင့်တည်ဆုံသွားသူတွေအတွက်စင်ကောင်းဖြစ်ပြီးတော့မရွှေမပြဖြစ်နေကြပါတယ်။ VOA သတင်းတောက်ဇလတိကာဟုတ်သတင်းပေးပို့ချက်နဲ့အတူနှစ်တကူကာလအခါသမယမှာကမ္ဘာခေါင်းဆောင်တွေရဲ့ငြိမ်းချမ်းသာယာရေးပြောကြားခဲ့တာတွေကိုတင်ဆက်ပေးပါမယ်ခင်ဗျာ။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ရဲ့စိတ်ကမ်းမှာကျင်းပတဲ့နှစ်တကူမီရှူမီပန်ပစ်ပေါက်ထွန်းကြီးတဲ့ပွဲကိုလူပေါင်းတစ်တန်းကျော်စုဝေးပါဝင်ဆင်နွှဲခဲ့ကြပါတယ်။တခြားကမ္ဘာနှံ့ကမြို့ကြီးတွေမှာလည်းအလားတူပျော်ပွဲရွှင်ပွဲတွေကျင်းပခဲ့တာပါ။တရုတ်နိုင်ငံရဲ့မြို့တော်ပေကျင်းမှာတော့ငှက်တိုက်လို့တင်စားခေါ်ကြတဲ့အိုလံပစ်အားကစားယုံကြီးထဲမှာ၄နာရီကြာဆောင်းရသည့်အားကစားတရုတ်ဖော်ပြသမှုတွေပြုလုပ်ခဲ့ပါတယ်။2022ခုနှစ်ဆောင်းရသည့်အိုလံပစ်အားကစားပြိုင်ပွဲလက်ခံကျင်းပဖို့အတွက်တရုတ်နိုင်ငံရဲ့ကြိုးပမ်းအားထုတ်နေမှုကိုပြသတဲ့အတိတ်ပဲလည်းဖြစ်ပါတယ်။တမရရှီချင်းပင်ပြောတဲ့ညဉ့်ညံရေးမိန့်ခွန်းမှာဆိုရင်တော့
我真诚希望世界各国人民共同努力让所有的人民
လူတွေဆာလာမှုသိမ့်မှုချမ်းရည်တဲ့ရာသီဥတုဒဏ်နှိမ့်ဆက်ညှဉ်းပန်းခံရမှုဆရာတွေကနေကင်းဝေးရေးစစ်မှတ်တဲ့ချင်းချောင်းမှုမခံရရေးအတွက်ကျွန်တော်တို့ဟာတခြားတိုင်းပြည်တွေနဲ့အတူချစ်ကြည်ရင်းနှီးစွာနဲ့လှုပ်ဆောင်ကြဖို့မျှော်လင့်ပါတယ်။ကမ္ဘာအနှံ့ကကလေးတွေအားလုံးငြိမ်းချမ်းမှုရဲ့အရေးအဝါသားအောက်မှာရှင်သန်ကြပါစေ
။စီးရင်နွမ်းပါတဲ့တရုတ်နိုင်ငံရဲ့အိန္ဒိချင်းမြောက်ကိုရီးယားနိုင်ငံမှာတော့နှစ်တကူမီရှူမီပန်ပစ်ပေါက်မှုကို15မိနစ်ပြုလုပ်ခဲ့ပြီးဂျပန်နိုင်ငံတိုကျိုမြို့မှာတော့ရာနဲ့ချီပြီးတော့မိုးပြံပူပေါင်းနေပစ်လွတ်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ကင်ဂျွန်အွန်ကလည်းအဆင့်မြင့်အစည်းအဝေးတွေလုပ်ဖို့အတွက်အခြေအနေတွေကိုတောင်ကိုရီးယားဘက်မှရှိနေတယ်ဆိုရင်အဲ့ဒီလိုအစည်းအဝေးတွေကိုမလုပ်နိုင်စရာအကြောင်းမရှိပါဘူးဒီလိုပူးပေါင်းဆောင်ရွက်ရမယ်တွဲဆုံဆွေးနွေးရတဲ့ဖြစ်လာဖို့ကျုပ်တို့ဘက်ကအတက်နိုင်ဆုံးလှုပ်ဆောင်သွားမှာပါဆိုပြီးတော့ပြောဆိုခဲ့ပါတယ်ဥရောပမှာတော့စိန့်ပီတာဘက်ဆီလီကာမှာကျင်းပတဲ့နှစ်တကူအကျိုးဝတ်ပြုဆုတောင်းပွဲမှာပိုပ်ယိုဟန်နီဖရန်စစ်စ်က
စင်ဆာလ်ထရိုလေဂရာဗီဗီချန်ဒီကော်ရပ်ရှင်emerse di recente
မကြသေးမီရက်တွေတွင်ထုတ်ပေါ်လိုက်တဲ့အာဂရီလိုက်စာမှုအတိုင်းအတာကြီးမားမှုကိုကြည်ချင်းအဖြစ်လူတွေရဲ့စိတ်ဓာတ်နဲ့ကျွမ်းဝန်သိက္ခာတွေကိုလေးလေးနက်နက်အတိတရားရှိရှိပြုပြင်ကြသင့်ပြီဆိုတာရှင်းပါတယ်။ဒါ့အပြင်မရှိစင်းရဲသူတွေအားအင်ချိနေသူတွေလူမှုအဖွဲ့အစည်းမှာဥပိ္ပခာပြုခံရသူတွေအပေါ်တရားမျှတကျင့်ကြံနာဆက်ဆံကြဖို့နဲ့အလေးဂရုထားကြဖို့တိုက်တွန်းချင်ပါတယ
်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ရုရှားနိုင်ငံကပြည်သူတွေရဲ့စီးလုံးညီညွတ်မှုအပေါ်ကျေးဇူးတင်စကားပြောဆိုခဲ့ပြီး2015ခုနှစ်မှာပိုးပြီးတော့ထူးခြားအောင်လှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံအတွက်ရုရှားကလေးငယ်တွေအတွက်ကျွန်ုပ်တို့အတွက်ပြင်ဆင်ထားတဲ့အစီအစဉ်တွေကိုတစ်ခုပြီးတစ်ခုပြီးမြောက်အောင်လှုပ်ဆောင်ကြရလိမ့်မယ်လို့ပြောဆိုသွားပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကတော့ဥရောပမှာအလင်းမြန်ကြီးထွားလာနေတဲ့လူမျိုးရေးလှုပ်ရှားမှုဖြစ်စဉ်တွေကိုဝေဖန်ပြစ်တင်လိုက်ပါတယ
်။ Es steht völlig außer Frage.dass wir Sicherheit in Europa gemeinsam
mit Russland wollen. Europa တိုင်းဟာရုရှားနိုင်ငံနဲ့အတူတူပဲလုံလုံခြုံခြုံအေးအေးချမ်းချမ်းနေထိုင်ကြရတယ်ဆိုတာကမေးစရာမျိုးတွေမေးခွန်းပါ။ရုရှားကိုဆန့်ကျင်စရာအကြောင်းမရှိပါဘူး။ဒါပေမဲ့ဒန်းတူညီမျှမှုတော့ရှိရပါမယ်။အင်အားကြီးတဲ့သူကနိုင်ငံတကာဥပဒေကိုချိုးဖောက်ခွင့်ရှိတယ်ဆိုတဲ့အချက်ကိုဥရောပကလက်မခံနိုင်ပါဘူး။ဘယ်တော့မှလည်းလက်ခံမှာမဟုတ်ပါဘူး။
ပြင်သစ်သမ္မတဖန်ဆွာအော်လန်ကလည်းစီးလုံးညီညွတ်မှုရှိဖို့နဲ့မတူကွဲပြားတဲ့လူမျိုးစုတွေဘာသာဝင်တွေကြားမှာအပြန့်အလှန်လေးစားမှုရှိကြဖို့တိုက်တွန်းပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုမှာပျော်ပွဲရွှင်ပွဲပွဲလမ်းတွေကျင်းပရာအထင်ရှားဆုံးနေရာဖြစ်တဲ့နယူးယောက်မြို့တော်မှာတော့အခုနှစ်တစ်ကူးပွဲကိုဇွဲကောင်းသူတွေရဲ့ဆုလိုက်လို့တင်စားကပီးထိုးထားပါတယ်။Times Square စူးစိမှုရဲ့တဘာပတိဖြစ်တဲ့ Tim Tomskin က
And that's because our special guest this year is the International Rescue Committee
which ဒီနေ့အတွက်ကျွန်တော်တို့ရဲ့အထူးအဲ့တဲ့တော်တွေကတော့နိုင်ငံတကာကယ်ဆယ်ရေးကော်မတီဖြစ်ပါတယ်သူတို့ဟာကမ္ဘာအနှံ့မှာရှိတဲ့အိုးမဲ့အိမ်မဲ့ဖြစ်ကြသူတွေဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့ဖြစ်တယ်ဒါကြောင့်ဂုဏ်ပြုတာပါဘေးဆိုးဒုက္ခဆိုးတွေနဲ့ရင်ဆိုင်ရချိန်မှာသူတို့ဟာဇွဲကောင်းမှုတွေပင်ပန်းဆင်းရဲခံနိုင်မှုတွေကိုပြသနိုင်ကြသူတွေဖြစ်ပါတယ်လို့သူကပြောဆိုသွားတာဖြစ်ပါတယ်ကမ္ဘာအနှံ့မှာရှိကြတဲ့လူတွေအားလုံးဟာဆိုရင်လေနှစ်သစ်မှာအေဂျန်တာယာပျော်ရွှင်ကြစီဖို့အတွက်တဦးနဲ့တဦးစုမုံကောင်းတွေပို့တာခဲ့ကြပါတယ်ခင်ဗျာ
ညမနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကိုဆက်ပြီးတော့နားဆင်ကြအောင်ပါ2015ခုနှစ်ထွေထွေရွေးကောက်ပွဲကျင်းပမယ့်အချိန်ကာလအပိုင်းအခြားသတ်မှတ်ချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့တရားဝင်ထုတ်ပြန်ကြေညာလိုက်ပြီးဖြစ်ပါတယ်2015ခုနှစ်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်ပြုစုနေပြီးပြီးခဲ့တဲ့နှစ်ကကောက်ယူခဲ့တဲ့သံကောင်းစင်းကိုအခြေခံမှာမဟုတ်ဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်။မဲဆန္ဒရှင်စီရင်စပြီးတော့လှုပ်ဆောင်နေပြီဖြစ်တာကြောင့်မဲဆန္ဒရှင်တွေကိုယ့်ရဲ့မဲဆန္ဒပေးခွင့်မဆုံးရှုံးရအောင်ထုတ်ပြန်မဲ့မဲစင်းမှာကိုယ့်အမည်ပါမပါဆိုတာကိုစစ်ဆေးပင်ဆင်ကြဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မတ်တင်ကြီးထိုက်ကရွေးကောက်ပွဲကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးလှမောင်ချိုကိုဆက်ပြီးတွေ့မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ရှင်းပြပါတယ်ခင်ဗျာ။
ဟုတ်တော့လက်ကုံနဲ့နှုတ်ပါလာဆမ်းပဲကျွန်တော်တို့ကြီးညာထားတာပါခင်ဗျာ။ဟောကျွန်တော်ရွေးကောက်ပွဲကျင်းပပြုလို့ရပောင်း90လို့မှာကျွန်တော်ကြီးညာပေးပါမယ
်။မဲဆန္ဒရှင်စည်ရင်တွေကိုတော့ရွေးကောက်ပွဲကော်မရှင်ကတည်ထောင်ပြုစုမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ကတပြည်လုံးအတိုင်းအတာနဲ့ကောက်ယူထားတဲ့သံကောင်းစင်းကိုအခြေခံမှာမဟုတ်ဘူးလို့လည်းကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးလှမောင်ချိုကပြောပါတယ်
။အဲကျွန်တော်တို့ကသံကောင်းစင်းနဲ့ပတ်သက်မှုရှိပါမယ်။ကျွန်တော်ကအခြေခံဆိုတော့ကျွန်တော်အမဟိုအမကိုရှင်းပြအောင်ကျွန်တော်တို့ရက်ွက်ဥချုပ်ရုံးမှာရှိတဲ့အိမ်တော်စုစိန်ရင်းရှိတယ
်။နော
က်မှအဲ့လာရတဲ့ကသူတက်ဆိုင်မြို့နယ်လိုက်မှာရှိတဲ့လောက်ကကျွန်တော်ဆိုတော့ပြော66မြို့6ပုံမှန်30ဝနှစ်ခုကိုကျွန်တော်ပုံမူတည်ကျွန်တော်ကဆောင်ရတာပါခင်ဗျာ။ဟုတ်ကဲ့ပြီးတဲ့ကျွန်တော်ဆောင်ရတာဖြစ်ပါတယ်ခင်ဗျာ
။ကြီးညာချက်မှာပါရှိတဲ့လောက်ကအိမ်တော်စုစိန်ရင်းပုံစံ66မြင်းဆောင်6ဆိုတာကတော့အများပြည်သူသိရှိထားတဲ့ပုံစံ30အိမ်တော်စုစိန်ရင်းစာရွက်ကိုပြောတာဖြစ်ပါတယ်။အသက်18နှစ်ပြည့်ပြီးသူမဲဆန္ဒရှင်နဲ့အနေနဲ့ကိုယ့်ရဲ့မဲပေးပိုင်ခွင့်အခွင့်အရေးလက်လွတ်ဆုံးရှုံးမှုမဖြစ်ဖို့ပူးပေါင်းပါဝင်ကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်ကသတိပေးပြောဆိုပါတယ
်။ဟုတ်ကဲ့အဲ့ဒါကျွန်တော်တို့မဲစင်းနေကျွန်တော်ကြီးညာပေးတဲ့အချိန်မှာကျွန်တော်တို့ကကြိုးပြီးကြီးညာပါတော့ရွေးကောက်ပွဲမလုပ်ခင်မှာကျွန်တော်ကမဲစင်းအခြေခံမဲစင်းပြုလို့ကျွန်တော်ကရက်ွက်ရုံးတော့ကျွန်တော်ကတ်ပေးမယ်ခင်ဗျာ။ကတ်ပေးလို့ရှိရင်ပြည်လူနေနဲ့လာပြီးတော့တိမ်တော်မှာတယောက်ကတော့လာကြည့်ပြီးတော့ကိုယ့်အိမ်တော်မှာရှိတဲ့လူတွေဒီမဲစင်းမှာပါမှာပါ session နဲ့ပြည်ပြီးတဲ့သူတိုင်းပေါ့နော်ပြည်ပြီးတဲ့သူတိုင်းကျွန်တော်မဲစင်းပါမှာပါကျွန်တော်လာပြီးတော့စစ်ဆေးပြပါတယ်တကယ်လို့မပါဘူးဆိုလို့ရှိရင်ကျွန်တော်ပုံစံတောင်းသုံးနဲ့ကျွန်တော်တောင်းဆိုပါမယ်ခင်ဗျဟိုပုံစံသုံးနဲ့တောင်းမယ်ပေါ့နော်မှနော်အဲမပါသေးတဲ့သူပါလို့ရှိရင်ဒါပဲပြပေးဖို့အတွက်ကိုကျွန်တော်တောင်းဆိုလို့ရပါတယ်ခင်ဗ
ျရွေးကောက်ပွဲကော်မရှင်ဘက်ကလည်းမဲဆန္ဒရှင်ပညာပေးရေးလုပ်ငန်းတွေကိုမီဒီယာတွေကိုအသုံးချလှုပ်ဆောင်သွားပါမယ်လို့ပြောပါတယ်နိုင်ငံရေးပါတီများမဲဆွေစည်းရုံးခွင့်ကိုတော့ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း30အတွင်းမှာပြုလုပ်ဖို့သတ်မှတ်ထားပြီးမဲဆွေစည်းရုံးမဲ့ရက်ပေါင်း60တိုးပေးဖို့တောင်းဆိုချက်တွေကိုတော့မဆုံးဖြတ်ရသေးတဲ့အကြောင်းလဲရွေးကောက်ပွဲကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးလာမောင်ချိုကပြောဆိုပါတယ်ရှင
်ဒါကတော့မတ်တင်ကြီးထိုက်စုံစမ်းမေးမြန်းပြီးတော့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာအခုတော့လေဘရောင်းတောင်ဘက်ကအခြေအနေကိုဆက်ပါမယ်။လေဘရောင်းတောင်မှာရော်ကြီးမယူထားတဲ့လေယာမီတွေကိုခြံစည်းရွက်ခတ်တာကိုစန့်ကျင်ကန့်ကွက်ရေးနဲ့တနတ်တန်ရနဲ့တည်ဆုံခဲ့ရတဲ့မိုးကြိုးပြင်ရွာသူဒေါ်ခင်ဝင်းနဲ့အမှုနဲ့ပတ်သက်ပြီးတော့တက်တဲ့တွေကိုမြန်မာနိုင်ငံလူအမျိုးသားလူခွင့်ရေးကော်မရှင်ကနေစတင်စစ်ဆေးနေပြီလို့ဆိုပါတယ်။ရန်ကုန်နဲ့မန္တလေးလေဘရောင်းစတဲ့နေရာတွေမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေဆက်ပြီးတော့ဖြစ်နေပါတယ်။ VOA သတင်းတောက်မအေးအေးမှာသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
စကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်တဲကလေဘရောင်းတောင်ကျင်းလီစီမံကိန်းအတွက်ခြံစည်းရိုးကာယန္တာကိုစန့်ကျင်ကန့်ကွက်ဆန္ဒပြရင်းတည်ဆုံခဲ့ရတဲ့ဒေါခင်ဝင်းနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့စားလင်းကြီးမြို့နယ်ရဲစခန်းကတပ်သေးတွေကိုစတင်စစ်ဆေးနေပြီဖြစ်ပါတယ်။စားလင်းကြီးမြို့နယ်ချီတဲဆက်ရုံရဲ့အဲ့ရိတ်သားမှာမိုးကြိုးပြင်ရွာကတပ်သေးတွေကိုစတင်စစ်ဆေးခဲ့ကြောင်းတပ်သေးတဦးဖြစ်တဲ့ဒေါခင်မအေးကပြောပါရတယ်။
ဒေါခင်ဝင်းဖြစ်ပွားတာဘလို့ဖြစ်ပွားတာတော့ဘယ်နေရာမှာဖြစ်ပွားတာတော့ လူပြီးလိုက်တဲ့လူကိုမြင်လားလူဘလို့ဝါပြသွားလို့သူကအဲ့ဒါတွေနေပါတယ်ချင်းသူဆန်းနေပြီဆိုတော့အဲ့ဒါပဲနေပါတယ်ချင်းလူဒါဓာရီလောက်ပိုင်းစားတော့ဒီနေရာမှာဖြစ်သွားတော့သူကတော့အဲ့ဒီနေရာအဲ့ဒါပဲခုနကကျွန်မပြောတဲ့တိုင်းပဲအဲ့ဒါပဲနေပါတယ်ချင်းကျွန်တော်ကလည်းဒီမြင်တဲ့တိုင်းပဲတရားနေရာတွေနဲ့ပြောင်းဝင်နေတဲ့စင်ကုန်ဝင်နေသွားပြီးတော့သူကမောင်းပြီးတော့တန်စကားတွေနဲ့ခတ်ပြီးဖြည့်စီနေလို့မို့ကိုမိကိုရီသွားပြီးတော့တားစီးရဲ့ခါမှာပတိပကတွေဖြစ်လို့သူကနေပြီးပြောတောင်းမှမရပဲနဲ့သူတို့လူရဲလုံကြုံကြီးဖွဲ့ရနေပြီးတော့ဒါသူကနေပြီးလုံကြုံဖွဲ့တဲ့ညာတက်ပြီးလူကြီးပဲကိုတက်လာပြီးတော့ပြစ်ပြီးတော့မခင်ဝင်းကိုအဲ့လိုတနက်တည်းမှန်ပြီးတော့အုတ်ခွင်းလမ်းသွားပြီးအုတ်ခွင်းလမ်းကျသွားပြီးဘုံဘွားကြီးကျသွားတယ်အဲ့လိုပြောပါတယ်ရှင်လေခဏနောက်ဖဲမူကျူပြင်းသွားရဲ့ရှိတယ်လို့စုံစမ်းကော်မရှင်ကဥဇော်ဝင်းနဲ့ရှင်ဥဇော်ဝင်းနဲ့ဒေါက်တာညင်းစောရဲ့ဥဇော်ဖုံးမြင့်တယောက်ချင်းမိတာပါတယောက်ထက်မိတာပါရှင်ဥဇော်ဝင်းရဲ့မိတာပါရှင်
စာလင်းကြီးမြို့နယ်ရဲစခန်းမှာလည်းတပ်သေးတွေကိုကြာသာပတင်းနေမှာပဲစစ်ဆေးခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကလည်းတနေ့တည်းမှာပဲစစ်ဆေးခဲ့တာပါလူ့ခွင့်ရေးကော်မရှင်အနေနဲ့အဖြစ်မှန်ပေါ်ပေါက်ရေးအတွက်လှုံ့ဆော်သွားပါမယ်လို့ပြောကြားခဲ့ကြောင်းမိုးကျုပ်ပြည်ရွာသူဒေါခင်မအေးကပြောပါတယ
်ကော်မရှင်ကအမှန်တိုင်းကိုဖြေရှင်းပြီးတော့အမှန်တိုင်းရအောင်ကိုရှင်းပြနေတယ်လို့ပြောပါတယ်ရှင်တော့ကြားတယ်ရှင်သူတို့ကကျမတို့နေ့နေ့ညနေနေ့နှစ်နာရီဝယ်တော့ကဟိုရောက်တာကိုရဲမူကြီးရဲစခန်းနဲ့ရဲစခန်းနဲ့ဖြစ်တဲ့မထီထီတို့ကုတောင်းကြီးတို့ရဲစခန်းဥဒန်းနဲ့လည်းဖြစ်တဲ့ရဲစခန်းနေမှာကျမတို့အဲဒီစုံစမ်းကောစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဆိုအဲ့ဒီကိုတွားတယ်ရဲရဲမူကြီးကလည်းတနာကြီးခွဲလောက်ကြာတယ်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ကလည်းအဲ့ဒီကတော့အတော့ကြာတယ်ချင်းကျမတို့ဒီလက်ချက်ခွဲလောက်ကတည်းကခုကောက6နာရီရပြန်ခုဒီ7နာရီရောက်တာတော့ကြာတယ်ရဲစခန်းကဒီမျက်မြင်သက်တွေကိုစစ်တာတယ်ချင်းရဲစခန်းကဘယ်ဘယ်နေရာမှာကြာဆုံးတာတော့ဘယ်နေရာမှာဖြစ်ပွားတာတော့ဘလို့ဖြစ်တာတော့မိသားစုတွေဘယ်နှယောက်ရှိတော့သားသမီးတွေဘယ်နှယောက်ရှိတော့ပုံစံအောင်လှည့်ပြီးမေးနေတယ်ချင်းအဲ့ဒီတည်းမှာမီဒီယာဓမ္မတွေဘာတွေသတင်းသမားတွေလည်းရဲမှုရအဝန်ခံမှုရှိ
လက်ဘရောင်းတောင်မှာတောင်သူတွေဖြစ်ခတ်ခံရတဲ့အထိဖြစ်ပွားခဲ့ရတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာဝန်ပေါင်းကုမ္ပဏီမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့အစိုးရကိုစန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေလည်းရန်ကုန်မြို့နဲ့မန္တလေးမြို့တို့မှာဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့မှာတော့တန်ငါရီမြို့ကနေလူမှုအဖွဲ့အစည်းတွေကအင်အားထောင်ခန်းလောက်ရှိခဲ့ပါတယ်။ရန်ကုန်မြို့မှာတော့မြို့တော်ခမ်းမရှိကနေဆန္ဒပြခဲ့ကြပြီးတဲ့နောက်တရုတ်တန်ရုံရှိကိုတောရောက်ကန့်ကွက်ဆန္ဒပြမှုတွေလှုပ်ဖို့ကြိုးစားခဲ့ရမှာတရုတ်တန်ရုံရှိကအာဏာပိုင်တွေကတားဆီးထားပါတယ်။လက်ဘရောင်းမှာလည်းဒေသခံတွေကစန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေနေ့လယ်ပိုင်းကလုပ်ခဲ့ပြီးသိမ်းဆီးထားတဲ့မြေယာများပြန်ရရှိရေးအတွက်ဖွင့်ထားတဲ့တပိတ်စခန်းကဆန္ဒပြသူတွေကခြံစည်းရိုးတွေဖယ်ရှားပေးဖို့တောင်းဆိုနေပါတယ်။လက်ဘရောင်းတောင်အရေးနဲ့ပတ်သက်လို့ပြည်တွင်းပြည်ပကန့်ကွက်ဆန္ဒပြမှုတွေဆက်တိုက်ဖြစ်နေပြီးကိုရီးယား၊ဂျပန်၊ထိုင်းစတဲ့နိုင်ငံတကာမှလည်းကန့်ကွက်မှုတွေရှိနေပါတယ်။မြန်မာနိုင်ငံအတွင်းကအရက်ဖက်အဖွဲ့အစည်း490ကျော်နဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ကလည်းသခိုင်းတိုင်းဝန်ကြီးချုပ်ဦးတာအေးကိုလိမ့်မှုပြီးEITI ရဲ့မူဝါဒတွေကိုစန့်ကျင်နေတာကြောင့်ဆန္ဒထုတ်ဖော်သွားမယ်ဆိုပြီးကြေညာချက်ထုတ်ပြန်ထားပါဗျ။မြန်မာအစိုးရကတော့စီမံကိန်းကိုတားဆီးနှောက်ယှက်တာကြောင့်အဓိကရုံးနှိမ့်နေရေးလက်နက်ကိုသုံးပြီးဖြေရှင်းရတယ်ဆိုပြီးသတင်းထုတ်ပြန်ထားပါဗျရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါရခင်ဗျာ။အခုတော့စိတ်ဝင်စားစရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။2014ခုနှစ်ထဲမှာထူးခြားတဲ့ဖန်တီးမှုတွေနဲ့လူမှုအတိုင်းဝိုင်းကြားပုံမှန်ဝင်ဆက်လာအောင်ဆက်ရုပ်တွေကိုတီးချင်းအသုံးပြုမှုတွေပါဝင်ပါတယ်။ကလေးတွေအတွက်ဖျော်ဖြေရေးအစလူကြီးတွေအတွက်အိမ်မှုကိစ္စတွေလုပ်ပေးတဲ့အစုံဆက်ရုပ်အမျိုးမျိုးကိုတွေ့ခဲ့ကြရပါတယ်ဒီအကြောင်း AP သတင်းပေါ်မှာအခြေခံပြီးတော့ကိုအောင်လင်ဦးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဆက်ရုပ်မျိုးစုံဖန်တီးတာခေတ်စားတဲ့ဂျပန်နိုင်ငံမှာပက်ပါလို့အမည်ပေးထားတဲ့ဘိန်းနဲ့လမ်းလျှောက်တဲ့ဆက်ရုပ်ကတော့လူတွေရဲ့ခံစားချက်ကိုနားလည်နိုင်အောင်တည်ထွင်ထားတာပါလူပုံစံဆက်ရုပ်တွေထုတ်လုပ်နေတဲ့ LT Brand Robotics ကုမ္ပဏီနဲ့ SoftBank အမှုဆောင်ရာရှိချုပ်မဆာယိုရှိတို့ပူးတွဲထုတ်လုပ်ထားတဲ့ဆက်ရုပ်ပက်ပါဟာအမြင့်လေးပေအလေးချိန်62ပေါင်ရှိပါတယ
်ဆာမတ်တိုအခုခါ
ရှိမရှု Watch this
Let me hear
ဂျီဘုံလို့အမည်ပေးထားတဲ့အိမ်နှင်းသုံးဆက်ရုပ်ကတော့ကလေးတွေကိုပုံပြောပြနိုင်တယ်လို့အလုံများတဲ့မိဘတွေအတွက်အချင်းချက်တွေကိုလည်းသတိပေးနိုင်ပါတယ်ဂျီဘုံကုမ္ပဏီထုတ်ဆက်ရုပ်ဟာမွေးနေ့ပွဲတွေပါတီတွေလို့မိသားစုမှတ်တရအခမ်းအနားတွေမှာလည်းဓာတ်ပုံရိုက်ပေးနိုင်ပါတယ်လူတယောက်လိုလှူရှာနိုင်ပြီး ISIS လို့အမည်ပေးထားတဲ့ဆက်ရုပ်ကတော့ပတ်ဝန်းကျင်ကခြေနေတွေကိုသတိမူမိအောင်ဖန်တီးထားတာပါမျက်လုံးမှာကင်မရာတွေတပ်ဆင်ထားပြီးနှစ်ဖူးမှာလည်းအာယုံခံကိရိယာတပ်ဆင်ထားတဲ့ဆက်ရုပ်ဟာလူတွေလူအကွာအဝေးကိုခံမှန်းတိုင်တန်နိုင်ပါတယ်
။ဒ
ဘူတာလို့ခေါ်တဲ့စေယူကတော့အခုကတည်းကလူတွေအတွက်လှုပ်လှုပ်ပေးနေပါပြီ။ဟိုတယ်ဝန်ထမ်းတယောက်လိုဧည့်သည်တွေအတွက်ဝန်ဆောင်မှုပေးနိုင်တဲ့စေယူကတော့ Savoy Company ကဩဂုတ်လထဲမှာပဲကယ်လီဖိုးနီးယားပြည်နယ်ကဟိုတယ်တစ်ခုမှာပထမဆုံးအကြိမ်စံသက်ခဲ့တာပါ။
Great. Two waters is what I needed.
Okay. အစ်ကလီနေကစေယူတွေကတော့တင်းယူနိုင်စွမ်းအားနည်းတဲ့ကလေးတွေကိုကုသပေးနေတဲ့ဆရာဝန်တွေကိုအကူအညီပေးနေပါတယ်။ကလေးကစားစရာအယုတ်တစ်ခုလိုထင်ရပေမဲ့ကလေးတွေရဲ့အပြုအမူတွေကိုစောင့်ကြည့်ပြီးကွန်ပျူတာနဲ့တွက်ချက်ပေးနေတာပါ။အ
ဲမန်တီနဲ့
ကလေးမျက်လုံးကဆက်ရုပ်ကိုဘယ်နှချိန်ကြည့်တယ်လဲဘယ်နှခါလောက်ရည်တယ်လဲဆိုတာမျိုးကိုအချက်လက်တွေကိန်းဂဏန်းတွေကိုမှတ်တမ်းတင်ထားပါတယ်။ကလေးတွေကိုကုသပေးနေသူတွေအနေနဲ့ဒီလိုမှတ်သားထားနိုင်ဖို့ဆိုတာကမလွယ်ပါဘူး
။ကျမရဲ့ဆက်ရှာမှုလုပ်ငန်းမှာသုံးနိုင်မဲ့ဆက်ရုပ်တစ်ခုကိုလည်းဂျပန်နိုင်ငံမှာအောက်တိုဘာလတည်းပြသခဲ့တာပါ။တိုကျိုတက်ကတိုသိပ္ပံပညာဌာနကပမောက္ခဟီရိုရှိကိုဘာယာရှိတီထွင်ထားတဲ့စေယုဟာအိယာတဲ့လဲနေတဲ့လူနာတွေအတွက်အနီးနားလမ်းလျှောက်နိုင်မှုအဓိကအကူအညီပေးပါရယ်။ပြည်သူနိုင်ငံကဟာကူလီစေယုကတော့လူတွေရဲ့ခန္ဓာကိုယ်တန်ဆွမ်းမှုကိုအားဖြည့်ပေးပါရယ်။စေယုဝစ်စုံကိုဝစ်စင်ထားမယ်ဆိုရင်ပေါင်130ကျော်ဘီလက်မြေတိတ်ကိုတည်တဲ့အခါမှာစက်တပေါင်လောက်ကိုမရတယ်လို့ပဲထင်ရပါရယ်။ပြည်သူနိုင်ငံကာဝေးညွှန်ကြားမှုဦးစီးဌာနရဲ့အကူအညီနဲ့ RB3D ကုမ္ပဏီကတီထွင်ထားတဲ့ဟာကူလီစေယုကတော့အလေးပင်မရတဲ့နေရာမှာလူခန္ဓာကိုယ်ကိုမထိခိုက်အောင်ရည်ရွယ်ထားတာပ
ါ2015 2015ကစပြီးစက်မှုလုပ်ငန်းတွေအတွက်စမ်းသပ်ထုတ်လုပ်သွားမှာပါ2016ကျရင်တော့လမ်းတွေဆောက်လုပ်ရေးနဲ့ဆေးရုံတွေမှာပါသုံးဖို့အသင့်ဖြစ်တော့မှာပ
ါကျစ်တကောင်လို့ဖန်တီးထားတဲ့ဆေးရုံတွေကိုတော့ Massachusetts နည်းပညာတက္ကသိုလ်နဲ့ပေါင်းပြီး American ကာကွယ်ရေးသုတေသနအေဂျင်စီကထုတ်လုပ်ပါတယ်ဘက်ထရီနဲ့ဆေးရုံဟာတနားရီ10မိုင်နှုန်းနဲ့15မိနစ်ကြာပြေးနံပြီး16လက်မအမြင့်ကိုလည်းကျော်နိုင်ပါတယ်American Wisconsin ကဆက်ရုပ်တွေကတော့ညဉ့်ညံ့တဲ့အလုပ်တွေကိုလုပ်ပါတယ်။မွေးမြူရေးခြံတွေမှာအလိုလျောက်ညစ်ကြေးတွေသိတရိတ်ဆန်တွေကိုလည်းအစာကျွေးတဲ့ဆက်ရုပ်တွေကိုဥရောပမှာတုံးနေတာအတော်ကြာပြီဖြစ်ပေမဲ့ American မှာတော့အခုမှခေတ်စားလာတာပါ။2014ခုနှစ်မှာတွေ့ရတဲ့ဆက်ရုပ်တွေတဲ့ဘာသာရေးလုပ်ငန်းတွေမှာအကူအညီပေးတာတွေလည်းရှိပါတယ်။ဂျာမနီနိုင်ငံဘာလင်မြို့ကဂျူးပြားတိုင်းမှာဘာသာရေးစာပေတွေကိုကူးယူရေးသားဖို့တည်ထွင်ထားတာပါ။ဆက်ရုံအလုပ်ရုံတွေမှာအသုံးပြုလို့ရှိတဲ့ဆက်ရုပ်လက်တံကဒီနေ့ကိုစန်နိုင်နဲ့6လကြာဟေဘရုစာတွေကိုရေးသားရမှာတော့ပေ160ကျော်ရှိတဲ့ဘာသာရေးစာပေတွေကိုမှတ်တမ်းတင်နိုင်ခဲ့ပါတယ်။နမကျော် Honda ကုမ္ပဏီက Asimo ဆဲယုကလည်း2014ထဲမှာတကြော့ပြန်ခေတ်စားခဲ့တာပါ။လူနဲ့နီးစပ်အောင်ဖန်တီးထားတဲ့ဆဲယုကအရင်လိုပဲကားတဲ့ခုံတဲ့ပြေးတဲ့ဘောလုံးကန်တက်ပြီးမှလည်းအခုနောက်ဆုံးမွမ်းမံလိုက်တဲ့ဆဲယုကတော့လက်ချောင်းတွေကနေအာယုံခံနိုင်တဲ့အထိအစင်မြင်လာပါတယ်။အမြင်နဲ့ထိတွေ့နိုင်စွမ်းရှိအောင်ဖန်တီးထားတဲ့နောက်ဆုံးပေါ်အစီမိုဆေယောဟာရေဘူးကိုကင်ပြီးအဖုံးကိုလှည့်ပွင့်တတ်တယ်လို့စကူကွက်ထဲမဖိတ်မစင်အောင်လဲရေလောင်းထည့်နိုင်ပါတယ်။နောက်ထပ်ဂျပန်ကုမ္ပဏီတစ်ခုဖြစ်တဲ့မူရာတာကတော့ကနေတဲ့အမျိုးသမီးဆေယောကလေးထွန်းမာတဲ့ငတိုင်းမီအောင်ဟန်ချင်းမပြေအောင်ထိနေတဲ့နီးပညာအသင့်နဲ့ဖန်တီးထားတဲ့ဆေယောကလေးတွေကိုတော့အော်တိုဘာလာတဲ့တိုကျိုမြို့ကနီးပညာပြပွဲမှာပြသခဲ့တာပါ။ပြည်ရဲ့အတွက်ခွင့်ရတဲ့အထက်ချက်သမရနိုင်ငံ Prague မြို့ကနည်းပညာပြပွဲမှာတော့ Sensor Hex လို့အမည်ပေးထားတဲ့စက်ရုပ်ကလေးတွေကတိမုတ်ဖျော်ဖြေပါတယ်။ Italy အသံ engineer နဲ့ထုတ်လုပ်သူ Giuseppe Acito ဖန်တီးထားတဲ့စက်ရုပ်ဂီတဝိုင်းတွေမှာတော့ဘုံတွေ synthesizer လို့ဂီတပစ္စည်းစုံပါဝင်ပြီးလက်စစ် motor တွေတရေပင်တွေလို့လူသုံးပစ္စည်းတွေကိုအသုံးပြုထားတာဖြစ်ပါတယ်။
2014ခုနှစ်မှာထုတ်တဲ့စက်ရုပ်တွေအကြောင်း EB သတင်းဌာနရဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုအောင်လင်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOE American တန်းဒီတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီခန့်အတန်လွှင့်ပေးနေပါတယ်ခင်ဗျာမကြခင်ထုတ်လင်းတော့မယ်ဒုတိယပိုင်းအစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ် VOE ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုကြတယ်တည်သချင်းတောင်းလိုကြတယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်လေးကိုလိုင်းတူမီတာ50 kHz 9955လိုင်းလမ်းမီတာ190 kHz 1905တို့ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုလို့ရှိရင်အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစာရတွေကိုနားဆင်ကြရမှာပါအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တိုင်းယောဂမှာအတိုင်းရောင်းတာရှိတယ်အစာအိမ်မှာအနာဖြစ်တာလည်းရှိရဲ့ဗျအဓိကနှစ်ခုပေါ့အစာအိမ်ရောင်းသွားမှလည်း
အစာအိမ်နဲ့ဦးလန်းချောင်းအထူးကသမတော်ကြီးဒေါက်တာချစ်ကြည်ရဲ့ပြောပြချက်ဖြစ်ပါတယ်မကြခင်မှာနားဆင်ကြရပါလိမ့်မယ်အခုတို့အရာတွေထုတ်လွှင့်မပေးသေးခင်မှာတော့အရင်ဆုံးနားဆင်ရမှာကနန်းနခင်တိုင်းနားဆင်နေကြဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ဖြစ်ပါတယ်အမေရိကန် EDM အသုံးထုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီကနေ့မင်းတင်ပြမယ် ADM အသုံးကတော့
Once in a blue moon
ဖြစ်ပါတယ်စာလုံးပေါင်းက O N C E once ကတကြိမ် I N N ဒီမှာ a တခု B L U E blue ကအပြာရောင် M O O N moon ကလာမင်းဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့အပြာရောင်လားတကြိမ်ပေါ့ဒီတော့ဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်내တစ်ခုဖြစ်တဲ့ main ပြည်내ရှိလယ်သမားတွေရဲ့မိုးလေဝသခန့်မှန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်။အဲဒီမှာပြက်ကလေးကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည်လခွေနဲ့တတ်မှတ်ရမှာလပြည်ကိုအနီရောင်နဲ့ဖြတ်သထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်။ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါတယ်။ George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်စားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုပ်တယ်တော်ရုံတန်ရုံနဲ့မလုပ်ဘူးလုပ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်မှာတော့မယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့အစာအိမ်ယောဂအကြောင်းကိုတင်ပြထားပါတယ်။ဒီအကြောင်းလေးကိုအစာအိမ်ဦးလန်းချောင်းအထုကုသမတော်ကြီးဒေါက်တာချစ်ကြည်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ Okay အထုကုသမတော်ကြီးဒေါက်တာချစ်ကြည်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအစာအိမ်ယောဂဖြစ်တာများလားဆရာ
။ဖြစ်များလားမဖြစ်ခင်။အစာအိမ်ယောဂအကြောင်းတော့နည်းနည်းပြောပါမယ်။အတိုင်းယောဂမှာအတိုင်းရောင်းတာရှိတယ်။အတိုင်းမှာအနာဖြစ်တာလည်းရှိရဲ့ဗျ။အဓိကနှစ်ခုပေါ့။အတိုင်းရောင်းတာမှာလည်းရုပ်တရက်အတိုင်းရောင်းတာရယ်။နာနာရှိအတိုင်းရောင်းတာ။အနာမှာကြတော့အစဉ်အနာနဲ့စိတ်ပိုင်းနာလို့ပြောရှိတယ်။အဲဒီယောဂ၄ခုကိုကျွန်တော်တို့ကပေါင်းပြီးတော့အတိုင်းယောဂလို့ပြောကြတာဖြစ်ပါတယ်။အဲတော့အတိုင်းယောဂအဖြစ်များလားဆိုရင်တော်တော်လေးပဲညာတယ်လို့ဖြေရမယ်။ကျွန်တော်တို့ရှင်းတဲ့ရာခိုင်နှုန်းသောလူတွေကဘဝတသက်တာမှာဒီကြိမ်တော့အစာအိမ်နဲ့ပတ်သက်တဲ့ယောဂလက္ခဏာတခုတော့ခံစားမှုရတဲ့လူတွေကြီးပဲ
ဟုတ်ကဲ့ဒီအစာအိမ်အနာယောဂကအဓိကဘာကြောင့်ဖြစ်ရတာလဲ
အစာအိမ်နာဖြစ်ရတော့အဓိကအစာအိမ်ယောဂဘိုးကြောင့်ဖြစ်ပါတယ်မတူောက်ဆိုရင်တော့ H ပိုင်းတော်လေးကိုပဲဆိုကြပါအဲ့တော့ဥဒေယူပိုင်းအနာဖြစ်တဲ့လူရဲ့90ရာခိုင်နှုန်းလောက်ကဒီအစာအိမ်ယောဂဘိုးရှိကြပါတယ်အစာအိမ်အနာဖြစ်တဲ့လူနာတွေရဲ့80ရာခိုင်နှုန်းလောက်မှာလည်းဘိုးကြောင့်ပဲဖြစ်တာကျန်တဲ့30ရာခိုင်နှုန်းလောက်ကတော့အကင်ခဲပြောင်းသေးတယ်။နောက်နှလုံးရောဂါရှိလို့သွေးကြည်သေးတွေ aspirin လို့တောက်နေတဲ့လ ူတွေမှာအဲ့ဒီအကြိုက်ခဲပြောက်စီးတွေနဲ့သွေးကြဲစီးတွေကြောင့်လည်းဖြစ်နိုင်တယ်ပြ။နောက်သေးလေးတောက်သုံးခြင်းကလည်းပဲဒီအစာရင်နာဖြစ်စေနိုင်တယ်။
ဟုတ်ကဲ့အရက်နဲ့ပတ်သက်လို့ရော
အရက်ကအဓိကတော့အစာရင်ကြောင့်လာဖို့ဖြစ်တယ်ပြ
။ဟုတ်ကဲ့ဒီအဆက်စားတာတွေဘာတွေက
အဆက်စားတာတွေဘာတွေကတော့တိုက်ရိုက်အစာရင်နာမဖြစ်ဘူးပြ။ဒါပေမဲ့သိပ်ငန်တဲ့အစာအစာတို့ကြက်တင်ထားတဲ့အစာအစာရှင်ဖောက်ထားတဲ့အစာအစာအဲ့မှာတော့ H binary ပိုးတွေပိုးပါတယ
်ဟုတ်ကဲ့နောက်တစ်ချို့ယူဆရတာက coffee လက်ဖက်ရည်တောက်သုံးတာများလို့
coffee လက်ဖက်ရည်တောက်သုံးတာတော့အလွန်ကျွန်းများရင်တော့အစ်စ်ကိုပိုးထွက်တယ်ဆိုတော့အစာအိမ်အနည်းငယ်များထိခိုက်နိုင်ပါတယ်ဒါပေမဲ့အစာအိမ်နာဖြစ်စီတဲ့အဓိကသုံးခုထဲမှာတော့မပါဘူး
ဟုတ်ကဲ့
ဒါပေမဲ့ဘာပဲဖြစ်ဖြစ်အလွန်ကျွန်းမတောက်သုံးတာတော့အကောင်းဆုံးပေါ့
ဟုတ်ကဲ့ကာကွယ်ဖို့အတွက်ဆိုလို့ရှိရင
်အဓိက H binary ပိုးအစာအိမ်ယောဂပိုးကိုယ်ကိုယ်တည်းကိုမဝင်အောင်အရင်ဆုံးကာကွယ်ရမှာပေါ့ဗျာအဲ့တော့ယောဂပိုးကအဓိကတော့မတန်ရှင်းတဲ့ရေတို့မတန်ရှင်းတဲ့အစာအစာနောက်လူတွေရဲ့တရေလူတွေရဲ့မစင်တွေးအဲ့ဒါတွေကတစ်ဆင့်ကူးဆက်တာအဲ့တော့ဘလိုလူမျိုးတွေမှာပူကူးဆက်လဲဆိုတော့အသက်တစ်ဖြည်းဖြည်းကြီးလာတယ်ဆိုရင်နောက်ဝင်ဝင်နေတဲ့မိသားစုတွေတိုင်းထဲမှာလူတွေအများကြီးစုပေါင်းနေထိုင်တဲ့မိသားစုတွေတနေရာထဲမှာလူအများပေါင်းအိတ်တဲ့မိသားစုတွေမှာယောဂပူကပူတွေးရှိရပါတယ်အဲ့အစာအသောက်နဲ့ပတ်သက်လို့ဆိုရင်လက်နဲ့နေထားတဲ့အစာအစာတွေရင်နာစာတွေမတန်ရှင်းတဲ့အစာအစာတွေ၊လမ်းပီးစားစာတွေ၊ရှင်ဘတ်တွေအဲ့မှာအစာရင်ပိုးပို့တွေ့ရတယ်။အဲ့လိုကူးဆက်အောင်စားမစားမိတိုင်းမှာလက်ကိုတန်ရှင်းစီကြအောင်စီကြောဖို့လိုပါလိမ့်မယ်။အဲ့မတန်ရှင်းတဲ့အစာအစာတွေ၊ရင်နာစာတွေ၊ခုနပိုးပါနိုင်တဲ့အစာတွေကိုအတတ်နိုင်လို့မစားဘဲရှောင်ကျဉ်ရမှာပေါ့။နောက်စုပေါင်းနေထိုင်တဲ့မိသားစုတွေဆိုရင်လည်းမိသားစုဝင်တိုင်းဟာတကူရေးတန်ရှင်းမှုကိုဒီယူဆိုင်ဖို့လိုပါလိမ့်မယ်။နောက်ယောဂပိုးရှိမရှိလဲသိသိပြီးတော့ပိုးရှင်ရဲ့တက်ကျွမ်းတဲ့ဆရာဝန်ညွှန်ကြားတဲ့စီအတိအကျရက်ပြက်မရှိတောက်သုံးသင့်ဆေးရပြင်းရင်လည်းပဲတလကြတဲ့အခါမှာပိုးရှိမရှိပြန်သိသိတဲ့
ဟုတ်ကဲ့နောက်ဆေးတွေကြောင့်ဖြစ်တာကြတော့
အဓိကတော့အကြိုက်ခဲပြောက်ကြီးတွေပေါ့ဆရာဝန်မညွှန်ကြားဘဲနဲ့အကြိုက်ခဲပြောက်ကြီးတောက်သုံးသင့်ပါဟုတ်လိုအပ်လို့တောက်သုံးရမယ်ဆိုရင်လည်းနားနဲ့တက်ကျွမ်းနဲ့ဆရာဝန်ဆရာမကျန်းမာရေးဝန်ထမ်းတွေကအစာရင်နံရံကိုထိခိုက်နေအောင်အစာရင်ဗီတာမင်မျိုးနဲ့ဆွဲဖက်ပေးပါလိမ့်မယ်ဒီကတော့ဗျာကျန်းမာရေးဝန်ထမ်းတွေနဲ့ပြပဲနဲ့စေးဆိုင်တို့ဝင်းရဆိုင်တချို့ကရောင်းနဲ့စက်စီးတို့အကြိုက်ခဲပြောက်စီးတို့ကိုယ်သဘောနဲ့ကိုမတောက်တုံးနေဘူးပေါ့
လေဟုတ်ကဲ့နောက်ဒီဆေးလိပ်အပိုင်းက
ဆေးလိပ်နဲ့ဆေးရွက်ကြီးကတော့တတ်နိုင်ဆုံးရှောင်ကျင်နေမှာဆေးလိပ်ကဆေးရွက်ကြီးရောအဆိုင်ရောကကိုပိုဖြစ်စေနိုင်တယ်လို့ပဲအဆိုင်ကင်ဆာကိုလည်းပဲပိုပြီးတော့ဖြစ်ပွားစေနိုင်တယ်
ဟုတ်ကဲ့ကာကွယ်ရနဲ့ပတ်သက်ပြီးတော့နောက်ထပ်ပြောဖို့
အဲ့အရဲ့အနှောင့်အယှက်တောက်တုံးများဖြစ်နေနိုင်တယ်ဗျအဲ့တော့အရဲ့အနှောင့်အယှက်တောက်တုံးများလည်းရှောင်ကျင်နေမှာ
ဟုတ်ကဲ့အဲ့ yes ရနေမှာဒီ wine တို့ beer တို့ whiskey တို့အားလုံးကိုဆိုလိုတာပေါ့
အားလုံးဆိုတာပေါ့ဗျာ
ဟုတ်ကဲ့နောက်တစ်ခုကအခုလိုဒီကာကွယ်တဲ့ဂျားတွေကကံမကောင်းလို့ပဲဖြစ်ဖြစ်ပေါ့ဒါမှမဟုတ်ရှင်လည်းမကာကွယ်မိခဲ့လို့အဆိုင်ချုပ်ကဖြစ်လာခဲ့ပြီဆိုရင်ရောစောစောစီစီကုသနိုင်ဖို့ကစောစောစီစီသိနိုင်အောင်ဘယ်လိုလက္ခဏာတွေကျွန်တော်တို့စောင့်ကြည့်ဖို့လိုမလဲ
အဆိုင်ယောဂရဲ့လို့ဖြစ်လာရင်တော့ညာတော့အဖြစ် wind bike အပေါ်ပိုင်းမှာနာမယ်ရင်ဝမှာမိစနဲ့ထိုးတယ်လို့ပူမယ်အစာမကြည့်ဖြစ်မယ်ပြုတ်မယ်ဟန်မယ်စားတော့စားလို့မရဘူး။အဲပြီးတဲ့ဆိုရင်တော့သွေးခန္ဓာကိုကတ်ရစီဝင်းမဲမဲသွားတာကိုဖြစ်နိုင်တာပေါ့။အဲယောဂလက္ခဏာတွေပေါ်လာပြီဆိုရင်တော့စောစောစီစီကုသမှုခံယူမယ်ဆိုရင်ကြောက်ဝင်နိုင်ပါလေ။စောစောစီစီကုသမှုမခံဘူးဆိုရင်တော့ဆိုင်ယောဂရဲ့နောက်ဆက်တွဲယောဂတွေခံစားရမှာမဟုတ်ချာပဲဗျ
။ဟုတ်ကဲ့ဆရာဘလို့နောက်ဆက်တွဲမျိုးတွေလဲ
။ဆိုင်နံရံမှာရှိတဲ့သွေးကြောတွေပေါက်ပြီးတော့သွေးခန္ဓာဝင်းမဲမဲသွားတတ်ပါလေ။နောက်နာရရှိထားပြီးတော့မကုသပဲကြရင်အဆိုင်ထွက်ပေါက်ပိတ်တာဖြစ်နိုင်တယ်အဆိုင်ထွက်ပေါက်ပိတ်တဲ့လူနာတွေဆိုရင်တော့စားပြီးတာနဲ့ဝင်းပိုက်ကြီးကတင်းမယ်နာမယ်စားပြီးတာအစာကြီးပြန်အံ့တယ်ပေါ့နောက်ဆိုင်အနာဖြစ်ရနေပြီးတော့ဆိုင်နံရံခုလို့ပွန်ပါသွားပြီးတော့အဆိုင်ပေါက်တာလို့ပဲကျောင်းရနိုင်ပါတယ်အဲ့လိုအခါမျိုးဆိုရင်တော့ဝင်းပိုက်ကြီးတစ်ခုလုံးကပြင်ပြားချက်ကြီးတစ်ခုတင်ထားတယ်လို့တင်းကဲပြီးတော့မခံမြတ်နိုင်နာမယ်တတိုက်အံ့မယ်ရှားဝင်မယ်ပြီးတဲ့နောက်ကျရင်သွေးရဲကိုအဆိုင်နံရောင်းမှာရှိတဲ့ပိုးတွေပြန့်ဝင်ပြီးတော့ပိုးစိတ်ပြန့်လာမျိုးကြုံပြီးတော့အသက်ဆုံးဆုံးတဲ့အထိဖြစ်နိုင်ပါလေဗျာ။နောက်နာရှည်အဆိုင်ရောင်းတာကိုမကူပဲကြာရှည်ထားရင်ကြာရင်အဆိုင်ကင်ဆာဖြစ်စေနိုင်တယ်။
ဟုတ်ကဲ့။ဒီစတော့စီကာကွယ်ဖို့ကအရေးကြီးဆုံးဖြစ်လာတာပါ။
ဟုတ်ပါဘူးဗျာ
။ဟုတ်ကဲ့ဆရာကြီး။
ညာသားပြင်တော့ဗျာအဆိုင်ရောင်းတဲ့လူအများစုကကြာရှည်မခံစားရဘဲနဲ့ခဏနဲ့ကြောက်ကင်းသွားတတ်တယ်လေဒီလက္ခဏာကြီးကလေ။ဒါပေမဲ့အဆိုင်နာယောဂနဲ့အဆိုင်ကင်ဆာယောဂတွေမှာတော့ဒီယောဂလက္ခဏာတွေကပို့ပြီးတော့တရှိခံစားရတာပေါ့ဒါပေမဲ့ဒီဒီလိုအဆိုင်နာယောဂနဲ့အဆိုင်ကင်းစားယောဂယောဂလက္ခဏာတစ်ခုတည်းကိုကြည့်ပြီးတော့ခွဲပြားဖို့ခက်ခဲတာများတယ်ဗျသိချာခွဲခြားသိဖို့ဆိုရင်တော့အ အစာရင်မှကြောင်းကြည့်ပြီးတော့စစ်ဆေးမှပဲတည်နိုင်ပါတယ်
ဟုတ်ကဲ့ဒီအစာရင်ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကအ
စာရင်ယောဂဟို H binary ဘိုးကကမ္ဘာကျန်းမာရေးအဖွဲ့အားဆိုရင်အသေးအောင်ပြီးဘိုးတို့စီဘိုးတို့လိုပဲတန်းတူပေါ့ဗျာကင်ဆာဖြစ်နိုင်တဲ့အမှတ်တကာစီနိုဂျင်ဆိုပြီးတော့သတ်မှတ်ထားပါဒါကြောင့်ကိုဒီကငါကအဆိုင်ယောဂပုံမိမိမှာရှိမရှိတယ်စောစောစီစီစစ်ဆေးတင်တယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမရဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်တိုင်းသတင်းလှော်အစီအစဉ်ကိုအလှည့်ပေးကြအောင်ပါ BNI နေကြာဒေတာကသတင်းတောက်တွေစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြွဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းလင်းခေးမြို့နယ်မှာတစ်တော်ဝင်တန်းလေးဦးကိုလက်နက်ကင်အဖွဲ့အစည်းတစ်ခုကနေပြစ်တက်ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာဗြိတိရှ်အသံမတ်ကြီး Mr. Andrew Patrick ကနေ KNU ခေါ်ကရင်အမျိုးသားအစည်းအရုံးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတာနဲ့ကချင်စစ်ပြေးဒုက္ခသည်တွေအတွက်ကချင်နစ်ချင်းခရီးအဖွဲ့ချုပ်ကနေတွားရောက်ကူညီပေးဖို့ရမှာတုံ့တွင်းနေရတဲ့အခက်အခဲအခြေအနေတွေကိုကြားသားရမှာပါရှင
်ကျွန်မကနူပန်ပါသတင်းတွေကိုစမ်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်တောင်ပိုင်းလင်းခဲမြို့နယ်မှာတရားမဝင်ဖမ်းဆီးရရှိမိခဲ့တဲ့တစ်လုံးတစ်ထောင်ကျော်ကိုတည်ယူဖို့သွားတဲ့တစ်တော်ဝန်ထမ်းလေးဦးကိုလက်နက်ကင်အဖွဲ့အစည်းတစ်ခုကနေပြစ်တက်ခဲ့တယ်လို့တစ်တော်ဦးစီးဌာနညွှန်ကြားရေးမှူးဦးစော်မင်းဒီဇင်ဘာလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကလင်းခဲမြို့တောင်ဘက်မိုင်20ကျော်အကွာနာကုံကျေးရွာအုပ်စုနတ်မဟုလျို့မှာပြစ်ခတ်တက်ခိုက်ခံရလို့ခရိုင်ဦးစီးမှုဦးလတ်မင်းတော်ကောင်ဥပိုမင်းတော်ကောင်ဥစစ်ထွေတော်ကောင်ဥတန်းထိုက်အောင်တို့တည်ဆုံခဲ့ပြီးတူဦးလွတ်မြောက်သွားခဲ့ပါတယ်ဒီပြစ်ခတ်မှုဟာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ရဲ့လက်ချက်လို့ယူဆပြောဆိုနေကြပေမဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘုံမူးလောင်ဆိုင်ကတော့ခိုင်လုံတဲ့အထောက်ထားပါတစ်ခုမှမရှိဘူးလို့ပြောပါတယ်အဲ့ဒီဒေသမှာလှုပ်ရှားနေတဲ့လက်နက်ကင်တပ်ဖွဲ့တွေကတော့ဟိုမိုင်းဒေသနေကြာကာကွယ်ရေးပြည်သူစစ်တပ်ဖွဲ့အပြစ်ရထားတဲ့ရှမ်းပြည်တပ်မတော် RCSS SSA တို့အပြင်ပို့အိုးအမျိုးသားလူမျိုးရေးတပ်မတော်တို့လည်းရန်ဖန်ရန်ခါဖျက်ဆီးသွားလာလေရှိတယ်လို့ဒေသခံများကပြောပါတယ
်မြန်မာနိုင်ငံဆိုင်ရာပီတီရှာတာမတ်ကြီးမစ္စတာအန်နူပက်ထရစ်ကနေ KNU ခေါ်ကေမျိုးသားအစည်းအရုံးရဲ့ဖာအမျိုးဆက်ဆံရေးရုံးကိုတွားရောက်ခဲ့ပြီး KNU တာဝန်ရှိသူနဲ့အလို့တဘောတွေ့ဆုံခဲ့ပါတယ်ဒီဇင်ဘာလ23ရက်နေ့ကတွေ့ဆုံမှုမှာဒေတာတွင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုနားလည်ခဲ့တယ်လို့တကယ့်ငြိမ်းချမ်းရေးရရှိလာမယ်ဆိုရင်ကရင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုတွေအများကြီးရှိတယ်လို့မြန်မာနိုင်ငံပီတီရှာတာအမတ်ကြီးမစ္စတာအန်ဒရူးပက်ထရစ်ကပြောပါတယ်ပီတီရှာတာအမတ်ကြီးခီးစင်မှာ KNU နဲ့တွေ့ဆုံတဲ့အပြင်ကရင်ဘာသာရေးကောင်ဆောင်တွေနိုင်ငံရေးကောင်ဆောင်တွေအစိုးရအဖွဲ့နဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်
ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်နေပူတောင်ကထွက်တဲ့အဖိုးတန်မာဖယ်ကြောက်တွေကိုထုတ်ယူဖို့အတွက်ဗီယက်နမ်နိုင်ငံကကုမ္ပဏီတစ်ခုကိုမြန်မာအစိုးရကငှားရမ်းလိုက်တာကိုမကျေနပ်လို့ဒီဇင်ဘာလ28ရက်နေ့ကတောင်ကုန်းမြို့ခံတွေလှစ်လဲကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲမှာတောင်ကုန်းဒေသခံတွေနဲ့စစ်တွေမြောက်ဦးဘူးတိတောင်နဲ့တခြားမြို့နယ်တွေကကိုယ်စားလှယ်တွေအပါအဝင်စုစုပေါင်းလူပေါင်း 9,000 ခန့်ကပါဝင်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတာပါ။အခုလိုအဖိုးတန်ကြောက်တွေကိုထုတ်ယူနေတာဟာဒေသခံတွေအတွက်အကျိုးမရှိတဲ့အပြင်ရရှိလာတဲ့အကျိုးမြတ်တွေကိုဒေသခံတွေအတွက်ဘလောက်အသုံးပြုမယ်ဆိုတာကိုတာဝန်ရှိသူတွေအနေနဲ့ချပြတာလုံးဝမရှိတဲ့အတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်တယ်လို့တောင်ကုန်းမြို့ခံတွေကပြောပါတယ်နေပူတောင်ကအဖိုးတန်ကြောက်တွေကိုဗီယက်နမ်နိုင်ငံကကုမ္ပဏီတစ်ခုနဲ့မြန်မာအစိုးရတပ်တွေတွင်ဝင်ကြီးဌာနတို့ပူးပေါင်းပြီးအဖိုးတန်မာဖယ်ကြောက်တွေကိုထုတ်ယူနေတာဖြစ်ပါတယ်
ရေးမြုံနယ်အန်တင်ကျေးရွာနီးမှာတိဆောက်ဖို့လျားထားတဲ့ကြောက်မီသွေးသုံးလက်စစ်တပ်အားပေးဆက်ယုံစီမံကိန်းနဲ့ပတ်သက်ပြီးတိုယိုထိုင်းကုမ္ပဏီကနေဒေတာခံပီတူလူထုတွေနဲ့ဒီဇင်ဘာလကုန်လောက်မှာတွေ့ဆုံရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်တွေ့ဆုံရှင်းလင်းပွဲဟာကြောက်မီသွေးဆက်ယုံကိုလိုလားထောက်ခံသူတွေနဲ့တခြားမြို့နယ်တခြားဒေတာကလူထုတွေကိုဒါဖိတ်ကြားထားတဲ့အတွက်ပွင့်လင်းမြင်တာမှုမရှိဘူးလို့ဒေတာခံတွေကပြောပါတယ်။အန်တင်ကြောက်မီတွေးဆက်ယုံစီမံကိန်းကိုဒေတာခံတံခါးတော်တွေနဲ့ဒေတာခံအများစုတွေကကန့်ကွက်နေပေမဲ့တပက်ကကုမ္ပဏီတွေနဲ့ဆက်ယုံစီမံကိန်းကိုသဘောတူလက်ခံတဲ့ဒေတာခံလွှတ်တော်ကိုယ်စားလှယ်တွေလူနည်းစုတွေက ဆက်ယုံစီမံကိန်းအကောင့်ထဲပေါ်ဖို့အရှိန်မြင့်ကြိုးပမ်းနေပါတယ်
ကချင်ပြည်နယ်ဖက်ကတ်မြို့နယ်အခြေဆိုင်ကရင်တပ်မဟာနယ်လက်အောက်ခံပြည်သူစစ်တပ်ဖွဲ့ဂွေကျော်ရှေတန်းစခန်းတစ်ခုကိုအစိုးရတပ်မ66လက်အောက်ခံတပ်ဖွဲ့ကနေတိုက်ခိုက်မိရှို့ခဲ့တယ်လို့ KNA တရင်6တိုင်ရင်မူဘုံမူတန်ဆန်ကပြောပါတယ်ဒီဇင်ဘာလ26ရက်နေ့ကမြန်မာတပ်ဖွဲ့တွေကနေတိုက်ခိုက်မိရှို့ဖျက်ဆီးပြီးပြန်လည်ဆုတ်ခွာသွားခဲ့တယ်လို့လည်းသူကဆိုပါတယ်အခုလိုတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာသိရပေမဲ့အသေးစိတ်မသိရသေးဘူးလို့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PGC ကဦးဆန်ကပြောပါတယ်လက်ရှိကချင်ပြည်နယ်စစ်ရှင်လျှော့ချရေးအတွက်အစိုးရစစ်တပ်နဲ့အကဲအိုတို့ပူးပေါင်းဖွဲ့စည်းထားတဲ့ပဋိပက္ခဖြည့်ရှင်ရေးအဖွဲ့ရဲ့ပုံမှန်တွေးဆောင်ဆွေးနွေးမှုကို KNO ဘက်ကတက်ရောက်ခြင်းမရှိဘဲရပ်ဆိုင်းထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်စစ်ရေးပဋိပက္ခကြောင့်ထောက်ပံ့ရေးအကူအညီတွေရပ်ဆိုင်းနေခြင်းမူဆယ်ကကချင်စစ်ပြေးဒုက္ခသည်တွေအတွက်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကတွားရောက်ကူညီပေးဖို့ရမှာဂိတ်ဖြတ်တန်းခွင့်အတွက်အဟန့်အတားအချို့ရှိနေပါတယ်ဒီလိုအဟန့်တားတွေရှိနေတဲ့အတွက်အကူအညီပေးရမှာဘလို့အခက်အခဲတွေတွေ့ကြုံနေရပါတယ်လဲဆိုတာကိုနူးပန်ကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နမ်ခမ်းမန်တုံမန်ဝင်းကြီးနမ်ဖက်ကမုံကြီးအပါဝင်အခြားဒုက္ခသည်စခန်း15ခုကကချင်ဒုက္ခသည်စခန်းတွေအတွက်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အကူအညီပေးမဲ့ပစ္စည်းတွေကိုပို့ဆောင်ဖို့အတွက်မူဆယ်105မိုင်ကုံသွယ်ရေးဂိတ်ကဖြတ်တန်းမှုမှာအဟန့်တားဖြစ်နေတာကြောင့်ညှိနှိုင်းနေရဆဲဖြစ်တယ်လို့မူဆယ်မြို့မုံမောင်နှစ်ချင်းခရိယံအသင်းတော်ကတိုက်ခါတော်ရဆရာတော်ဦးစောရာကပြောပါတယ်
ကျွန်တော်တို့လည်းရိုးပေါ်သွားတဲ့အချိန်ဆိုရင်ခရိယံဝင်ဖို့လည်းမဖြစ်နိုင်ဘူးလူအုပ်ပြည်နယ်ဝင်ကြီးရှိရာထောက်ခံတာယူဖို့လည်းမဖြစ်နိုင်ဘူးခုလောဆယ်တော့ကျွန်တော်တို့လည်းဒီလောင်နဲ့ညှိနှိုင်းနေပါတယ်လို့
ဒုက္ခသည်တွေအတွက်ကုလသမဂ္ဂအကူအညီတွေမရတော့တဲ့အခြေအနေမှာအသင်းတော်တွေကနေအခုလိုထောက်ပံ့နေတဲ့အချိန်တည်ယူပို့ဆောင်ရေးမှာအဟတားတွေရှိလာမယ်ဆိုရင်ဒုက္ခသည်တွေအတွက်အခြေအနေတွေပိုပြီးဆိုးရွားလာနိုင်တယ်လို့ဆရာတော်ဦးဇော်ရာကဆက်ပြောပါတယ်
သူတို့ဆာတော့ရတာဘောဒါပေမဲ့ဟိုချင်းချင်းဖိုးတို့အဲ့ဆက်ဆံတွေကမရတာ၄လ၅လလောက်ရှိသွားပြီအဲ့တော့ဆိုတော့ကျွန်တော်တို့ဒီကခါအတင်းတော်တွေဒီကခါလူဆက်ကူပြီးတော့ရောဆယ်၄လလောက်တော့ဒါနဲ့ပဲသူတို့ဆက်ပြီးတော့ဖြူးသွားနေရတာပေါ့ဆာတော့မှာတော့တော်တော်ချက်တယ
်ဒုက္ခသည်စခန်းအတွက်တင်ပို့မဲ့ဆံတွေကို105မိုင်ဘက်ကတော့ပိတ်ပင်တားဆီးမှုတစုံတရာမရှိဘူးလို့နေဆက်ကိတ်ညွှန်ကြားရေးမှူးဘုံမူးတင်ရဲဝင်းကပြောပါတယ်
ကျွန်တော်တို့ကတော့မတော်ဘူးကွာဆက်ဆက်ရအောက်ကန်ချက်တွေပါလာခဲ့တယ်ဆိုရင်ဒီနေစိုးရဲထောက်ခံချက်ပါတယ်ခရိုင်ကလည်းတာဝန်ယူတယ်ဆိုရင်အကုန်လုံးပြီးသွားပြီဖြစ်ပါတယ
်တစ်ဖက်မှာတော့ပြီးခဲ့တဲ့နိုဝင်ဘာလဆန်းအတွင်းကနေအထောက်ပံ့ပစ္စည်းတွေတည်လာတဲ့ကားကြီးနှစ်စီးကိုလည်း105မိုင်ဂိတ်မှာ10ရက်ကြာဖြတ်တန်းခွင့်မရခဲ့တာကြောင့်ကားတစ်စီးချက်နှစ်သိန်းစီပေးပြီးဖြတ်တန်းခဲ့ရပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့လို့စစ်ပြေးဒုက္ခသည်များအတွက်စားနပ်ရိက္ခာနဲ့ဝတ်ထယ်ရေပို့ဆောင်ခွင့်မရခဲ့တဲ့နှစ်လကျော်ကြာပြီဖြစ်ကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ကဒီဇင်ဘာလ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ
်ဆက်ပြီးတော့တဝဲအထူးစီးပွားရေးဆောင်စီမံကိန်းကြောင့်ဒေသခံလူထုရဲ့လူမှုရေးစီးပွားရေးပညာရေးထိခိုက်နစ်နာမှုတွေနဲ့ပတ်သက်ပြီးတဝဲအမျိုးသမီးသမဂ္ဂကဒီဇင်ဘာလ23ရက်နေ့မှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတွေလှုပ်ဆောင်ခဲ့ပြီးကျမတို့ဘဝရောင်းရမဟုတ်ဆိုတဲ့အစီရင်ခံစာတစ်စောင်ကိုလည်းထုတ်ပြန်ခဲ့ကြပါတယ်။ဆက်မှုဇုံစီမံကိန်းကြောင့်ဒေသခံတွေကြုံနေရတဲ့အခြေအနေတွေကိုအမကြီးကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားပါရရှင်
။တနင်္သာရီတိုင်းဒေသကြီးထဝယ်အထူးစီးပွားရေးဆောင်စီမံကိန်းကြောင့်လေယာဉ်မြေသိမ်းဆည်းခံသူတွေပါဝင်အလုပ်လုပ်မဲ့တွေများပြားလာတယ်လို့ထဝယ်မြို့သမီးတမကရဲ့အထွေထွေသွင်းမှုမဲစုစုဆွေကအခုလိုပြောပါတယ
်။ဘူးလေဒေတာမှရှိနေတဲ့မြေသိမ်းမှုရာသိမ်းမှုဒီလိုမျိုးအခက်အခဲတွေကိုပြည်လည်အောင်ဖြေရှင်းပေးဖို့ဆိုပြီးတော့မှကျမတို့ဒီ project ကိုဖြေရှင်းမပေးခင်ဆန်းထားဖို့ဆိုပြီးတော့ကျမတို့ပြောထားတာရှိတယ်။ဆိုတော့လက်တဆုံတွေကဖြေရှင်းမှုမရှိဘဲနဲ့အခုချိန်မှာပို့ပြီးတော့မှပို့ချိုးနေတယ်ပေါ့နော်။အဲ့ဒီမြို့သမီးတွေကဒီဝင်ငွေထိပါပြီးတော့မှကျမတို့ဒီကလေးကျောင်းသူလေးတွေကိုကျောင်းနေရကလေးတွေကိုကျောင်းထုတ်ပြီးတော့ဒီခိုင်းကိုပို့ပို့နေတဲ့ကိစ္စတွေကကျမတို့လူကိုကူမှုအတွက်ကိုအကြီးအကျယ်ကျမတို့ဟိုချေချောက်နေတာဖြစ်တယ်ပေါ့နော်။
ထဝယ်အထူးစီးပွားရေးဆောင်စီမံကိန်းအတွက်ဒေသအတွင်းကြေးရွာတော်တော်များများကလည်းပြောင်းရွှေ့ခံရတယ်လို့လဲစစ်တမ်းကောက်ယူမှုမှာပါဝင်ခဲ့တဲ့ထဝယ်မြို့ပြည်သမဂ္ဂရဲ့တာဝန်ခံမှဆူဆူးနွယ်ကအခုလိုပြောပါတယ်
မတော်ကောက်တဲ့ဟောက်ရကောက်တဲ့ထဲမှာမူးတူလဲဆောင်ပြက်ကငပိတ္တမင်းကြီး 成绩比超越个，把他妈从杨学良们超越不？罗老师，他妈都生意搞得起个，哎，干起一路快呢啊！那么查看出来后，等下老在亚比来你的药，罗罗现在你也查查也是看我将来的。好龙个，我包吃好药吧没？
他外头是万一送西门给嘛包完开的，他就是用的三六冰心里边买来。第二看你转，我老看困难，哪怕你的在路，他外面的米他妈家也打完看，马叔叔那个苦路是表白嘞。
太老的嘛来米的，那你妈老的嘛在哦，过刷新费，你妈那个宝贝你生来的都特别细的，第二看你了，哎，蛮老的，要上你要抓不细的。
第二看你哈，啥比喻龙眼呢？俺怕龙眼女的，第二老看家边买。雷亚前面的等看下来对，阿老了没别的哪位，他啥的这啥，不明白来的路来说话的。他外头是往一送西门给我，那他西困那个，你妈那听说一个，拿来木沙种了，抽手开皮，那他都是困的，努文巴拉嘛咯。意大利人听过你呢，你妈说一都，老眼刚才跑步多，干出来沙丘谷，立马一头皮，沙田路上开了琵琶的。
ကုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပ
ါရှမ်းပြည်နယ်တောင်ပိုင်းလင်းခဲမြို့နယ်မှာတစ်တော်ဝန်ထမ်း၄ဦးကိုလက်နက်ကင်အဖွဲ့အစည်းတစ်ခုကနေပြစ်တက်ခဲ့တယ်လို့တစ်တော်ဦးစီးဌာနညွှန်ကြားရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာဗြိတိရှအတန်းအမတ်ကြီး Mr. Andrew Patrick ကနေ KNU ခေါ်ကရင်အမျိုးသားအစည်းအရုံးရဲ့ဖအံမြို့ဆက်ဆံရေးရုံးမှာ KNU တာဝန်ရှိသူတွေနဲ့အလွတ်တဘောတွေ့ဆုံခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့စနေညတရရဲ့လီလိုင်းအစီအစဉ်အတွက်ကြီးညာချက်ကိုနားဆင်ကြည့်ရအောင်ပါခင်ဗျာ။
ရှိမှာခင်ဗျာ2014ခုနှစ်ကုန်ဆုံးလို့2015ခုနှစ်ကိုဝင်ရောက်လာပါပြီမြန်မာနိုင်ငံမှာတော့2015ခုနှစ်ဟာအထူးထူးရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တာမို့လို့နိုင်ငံရေးအရာရေးပါတဲ့နှစ်ဖြစ်မယ်ဆိုပြီးတော့လေလာသုံးသပ်သူတွေကယူဆထားကြပါတယ်2015ခုနှစ်ဝင်ရောက်လာတာနဲ့အတူပဲစနားပြမှုတွေအဖမ်းဆီးတွေနိုင်ငံရေးအရာမတင်မကျဖြစ်မှုတွေတင်းမာမှုတွေလည်းတွေ့နေရပါတယ်ဒါကြောင့်မို့လို့ခု2015ခုနှစ်ဟာမြန်မာနိုင်ငံရေးအတွက်မျှော်လင့်စရာတွေဘလောက်ရှိမလဲစိန်ခေါ်ချက်တွေဘလို့ဖြစ်လာမလဲဒီလာမယ့်စနေညပိုင်းတည်းလေးလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူတွေတို့ရှင်တွေ view ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။လေလိုင်းကနေပြီးတော့တည်းရဲ့မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပြပို့ထားလို့ရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်ကြမယ့်တို့ရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
တဲ့ဒီလိုက်စီစမှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါစီခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
တိုက်ပွဲအသံတွေအဆုံးသတ်ပြီးငြိမ်းချမ်းစာချုပ်တွေချုပ်ကာလက်နက်ကင်တပ်ဖွဲ့တွေဖျက်သိမ်းလိုက်တာနဲ့ဒီပဋိပက္ခဖြစ်တဲ့ဒေသကဘဝတွေဟာမကြာခင်ပုံမှန်ပြန်ဖြစ်သွားလိမ့်မယ်လို့တကဘာလုံးကမှတ်ယူလေရှိပါတယ်။ဒါပေမဲ့ဒီပဋိပက္ခတွေပြီးလို့ဆယ်စုနှစ်တွေခြီးပြီးကြာလာခြင်းအရင်အိမ်မက်ဆိုးတွေကိုတိတ်အမှတ်မရတော့တဲ့အချိန်ရောက်လာခြင်းတောင်မှနိုင်ငံများစွာမှမြေမြုပ်ပိုင်းတွေနဲ့မပေါက်ကွဲခဲ့တဲ့ဖောက်ခွဲပစ္စည်းတွေကြောင့်တည်ဆုံးရမှုတွေခြေလက်ရင်ကဆုံရှုံရမှုတွေကျုံလာကြရတတ်ပါတယ်။အခုလိုမရှင်းပဲကြံခဲ့တဲ့မြေမြုပ်ပိုင်းတွေနဲ့မပေါက်ကွဲခဲ့တဲ့ဖောက်ခွဲပစ္စည်းတွေဟာပဋိပက္ခလုံတည်ငြိမ်မှုဖော်ဆောင်ရေးလုပ်ငန်းမှာစူးညောင်းခလုတ်ဖြစ်လာကရေရှည်ဖွံ့ဖြိုးရေးအတွက်နှောင့်နှေးစေပါတယ်။ဒါကြောင့်မို့တည်ငြိမ်မှုဖြစ်စေတဲ့ဒီစစ်ပွဲအကျဉ်းအကျံအန္တရာယ်တွေကိုဖယ်ရှားပစ်နိုင်မှသာငြိမ်းချမ်းရေးရဲ့အသီးပွင့်တွေကိုခံစားရကတည်ငြိမ်မှုနဲ့လုံခြုံမှုဆက်တိုးမြင့်နိုင်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီက1993ခုနှစ်ကစပြီးအမေရိကန်နိုင်ငံအနေနဲ့နိုင်ငံတကာမိုင်းရှင်းလေးရေးအတွက်ဦးဆောင်ကူညီပေးလာခဲ့တယ်နိုင်ငံပေါင်း90ကျော်မှဒီပြဿနာရှင်းနိုင်ဖို့အမေရိကန်ဒေါ်လာသန်းပေါင်း2300ကူညီပေးခဲ့တယ်လို့ဆိုခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးကယ်ရီကဆက်ပြီး
We've helped clear former minefields so that preschools can be built
ကျွန်တော်တို့အနေနဲ့အရင်မိုင်းခင်းတွေကိုကူညီရှင်းလင်းပေးခဲ့တာကြောင့်တီရီလင်္ကာမှာဆိုရင်ဘူဂျိုကျောင်းတွေစောက်ပေးနိုင်ခဲ့တယ်ကျွန်တော်တို့အကူအညီနဲ့ပဲအင်္ဂိုလာနိုင်ငံမှာဆိုရင်လည်းအရင်မိုင်းသက်ကွင်းတွေပြေးလွှားစော်ကစားမိမှာဆိုလို့ သစ်ပင်တွေမှာကျိုးနဲ့လှမ်းပြီးထင်းကြရတဲ့ကလေးငယ်တွေလည်းအခုဆိုရင်နိုင်ငံအစွန်ဖျားဒေသတွေအထိကွင်းပြင်ကျယ်တွေထဲမှာလွတ်လွတ်လပ်လပ်မြည်တူနိုင်ကြပြီဗျ။ဒါအပြင်ဟွန်ဒူရက်စ်ကနေတူနီရှားနောက်ရဝမ်ဒါအထိနိုင်ငံပေါင်း15နိုင်ငံမှာလည်းမြေမြုပ်မှန်ကင်းစင်ကြောင်ကြေညာနိုင်ဖို့ကူညီပေးခဲ့တယ်လေ။တကယ်တော့နိုင်ငံခြားရေးဝန်ကြီးကယ်ရီအနေနဲ့ကဘာကြီးမှာလုံခြုံစွာရှောက်လန်းရအောင်ခေါင်းစဉ်နဲ့73ချိန်မြောက်ထုတ်တဲ့စီရင်ခန်းစာထုတ်ပြန်ပွဲအခမ်းအနားမှာမေကွန်းပြောရင်းအခုလိုပြောခဲ့တာပါ။ဒီစီရင်ခန်းစာမှာကြီးမားတဲ့စစ်ပွဲတွင်လက်နက်တွေကိုလုံလုံခြုံခြုံမထိန်းထားနိုင်တာ၊ဒီလက်နက်တွေတေချာရေရာမှုမရှိတာ၊ဒါမှမဟုတ်တရားမဝင်လက်နက်ကုန်ကူးမှုတွေရောက်သွားတာတွေကြောင့်အန္တရာယ်ဖြစ်လာနိုင်တာတွေကိုရှော့ချရေးအတွက်အမေရိကန်ရဲ့အားထုတ်မှုတွေကိုအသေးစိတ်ရှင်းပြထားပါတယ်။ဒီအစီအစဉ်ခန်းစာရအမေရိကန်အနေနဲ့2013ခုနှစ်တခုထဲမှာနိုင်ငံပေါင်း49နိုင်ငံအတွက်အမေရိကန်ဒေါ်လာ142သန်းကျော်ကူညီပေးခဲ့ပါတယ်။ဒီကူညီမှုတွေထဲမှာမပေါက်ကွဲခဲ့တဲ့စစ်လက်နက်ခဲယမ်းကိစ္စ၊ VN နိုင်ငံနဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်သဘောတူညီမှုအသစ်တစ်ခုကနေအာဖရိကရဲ့စာခံနဲ့မက်ဂရက်ဘ်ဒေသမှာလက်နက်သူလောင်ယုံတွေလုံခြုံရေးနဲ့လက်နက်ငယ်တွေကိုဖျက်ဆီးရေးနောက်ပေါက်ကွဲစေတဲ့လက်နက်ခဲယမ်းဆွန့်ပစ်မှုနှီးပညာဆိုင်ရာအယက်သားကျွမ်းကျင်သူအဖွဲ့တွေအလင်းမြန်လှုပ်ရှားဆောင်ရွက်နိုင်ရေးကူညီပေးမှုတွေအထိပါပါတယ်။ဝန်ကြီးကယ်ရီကဆက်ပြီးဘယ်လူသားမှထင်းသွားရှာဖို့ကြောက်နေတာမဖြစ်သင့်ဘူး။ဘယ်အပျော်ခီးသွားမှတောင်ပတ်လန်းတက်ဆင်းပြီးရှုကင်းခံဖို့မကြောက်သင့်တော့ဘူး။ဘယ်မိခင်မှသူတို့ကလေးတွေကြောက်မှဒါမှမဟုတ်အပြင်မှာစော်ကစားပြီးမိုင်းနေမိမှအိမ်ပြန်မရောက်နိုင်မှကိုမစိုးရင်သင့်တော့ဘူးလို့ဆိုခဲ့ပါတယ်။မစ္စတာကယ်ရီကပဲဒီနေ့နေရာတိုင်းမှာလူတိုင်းဟာခြေတလှမ်းတိုင်းကိုလုံခြုံစိတ်ချစွာရှောက်လန်းနိုင်ရမယ်လို့ကတိပြုခဲ့ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်
။တော်ရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်သာဖြစ်ပြီးတော့ VOA ရဲ့အဖော်မဟုတ်တဲ့အကြောင်းအတိပေးအပ်ပါတယ်ခင်ဗျာ။ VOA ရဲ့မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနခင်ထုတ်လင်းချက်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးပါလိမ့်မယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာဗိုလ်တူးတွေနောက်မိုင်ကမင်္ဂလာပွဲတစ်ခုကိုထိမှန်ပြီးလူ26ဦးထဲမှာနေတည်ဆုံသွားရတဲ့ဒုံးကျည်ကိုစစ်သားတွေကပြစ်လိုက်တာလားဆိုတာစုံစမ်းစစ်ဆေးနေပါတယ်တောင်ပိုင်းဟဲလ်မန်အရက်မှာဖြစ်ခဲ့တဲ့ဖြည့်ရှင်းမပြနိုင်သေးတဲ့အရေးတိုက်ခိုက်မှုကြောင့်နောက်ထပ်လူဒါဇင်ပေါင်းများစွာလည်းဒဏ်ရာရသွားပါတယ်ဒုံးကျည်ကိုနှီးမှရှိတဲ့ကြီးတဲ့စစ်စေးကိကနဲ့ပြစ်လိုက်တာလို့ရတပ်ဖွဲ့ကယူဆထားပါဗယ်။ဒေသုံတန်ရရသူအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါဗယ်။ပါကစ္စတန်နဲ့ဇာလူမျိုးရေးရာရှိနှုတ်ဦးကိုအိန္ဒိယကချုံခိုတိုက်ခတ်ပြီးတပ်ပစ်ခဲ့တယ်လို့ပါကစ္စတန်ကဆူဆက်လိုက်ပါဗယ်။အသက်ခံရသူနှုတ်ဦးဟာအိန္ဒိယနဲ့ဇာလူမျိုးရေးရာရှိရဲ့ဖိကြားချက်နဲ့ကက်ရှမီးယားမှာပုံမှန်ဆွေးနွေးပွဲတက်ဖို့တောင်းရောက်သူတွေဖြစ်ကြောင်းလည်းပြောပါဗယ်။တိုက်ခတ်မှုဟာပါကစ္စတန်ရှေ့ပိုင်းလာဟိုမြို့နားမှာဗိုလ်တူးနေညနေပိုင်းကဖြစ်တာဖြစ်ပြီးဒီတိုက်ခတ်မှုနဲ့ပတ်သက်လို့ပါကစ္စတန်ဆွေးရောက်ကပြင်းပြထန်ထန်ကန့်ကွက်လိုက်ကြောင်းအကြီးအကဲအိန္ဒိယတန်တမန်ကိုဆင့်ခေါ်ပြောခဲ့တယ်လို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါဗယ်။ပြတ်ကျသွားတဲ့အေရှာလေကြောင်းလိုင်းခီးတဲ့ရင်ချက်လေရင်ကိုရှာဖွေရေး21ရက်နေ့ကလုပ်ငန်းတွေဟာဆိုးရွားတဲ့ရာသီဥတုကြောင့်အဟန့်အတဖြစ်ရပါတယ်။တည်ဆုံးသူတွေနဲ့လေရင်ပစ္စည်းအပိုင်းဆောက်တွေကိုရှာဖွေတဲ့ရဟယင်တွေဟာမိုးပြင်းထန်ရွာပြီးလေပြင်းတိုက်တာကြောင့်မထွက်နိုင်ကြပါဘူး။2008ခုနှစ်မှာဗန်ဒန်ငွေကြီးအကြိုက်တဲ့စိုက်ခဲ့ကလေးကဆိုရင်ကမ္ဘာရေနံစင်းတို့ဟာပြီးခဲ့တဲ့နှစ်အတွင်းအနေဆုံးထိကျသွားပါတယ်2014ခုနှစ်အကုန်ဈေးကွက်တွေပိတ်ချိန်မှာနိုင်ငံတကာရေနံစင်းတို့ဆန်သတ်မှတ်ချက်ဖြစ်တဲ့မြောက်ပင်လယ်ကဘရန့်ရေနံစင်းစင်းတို့နဲ့အမေရိကန်ပြည်ထောင်စုမှာထုတ်ယူတဲ့ West Texas Intermediate ရေနံစင်းစင်းတို့တွေဟာပြီးခဲ့တဲ့နှစ်အတွင်း55ရာခိုင်နှုန်းကျော်ကျသွားပါတယ်ခင်ဗျာ
ဒါကတော့ထိတ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာတော်တာဖြစ်ပါတယ်အခုမနေ့စီစဉ်ထုတ်လို့ရေမှုကကုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်မီကော့ဖြစ်ပါတယ်ခင်ဗျာကျွန်တော်ဆက်မိုးပေးပါညနေပဲ6နာရီနဲ့9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ဒီကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနှစ်သစ်မှာစိတ်နှလုံးရှင်လန်းချမ်းမြေကြပါစေ။ VOU နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.